Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့စက်တင်ဘာလ9ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်ပြန်ပေးနေပါပြီ။ကျွန်မဆွေမြတ်မော်ပါရှင်။ COVID-19 ကရောဂါရေပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ရုရှားအစိုးရအတိုက်အခံ Alexei Navalny အစိတ်ခတ်ခံရတာကြောင့်ရုရှားနိုင်ငံနဲ့ဂျာမနီနိုင်ငံကိုတွေ့တမ်းမဲ့တဘာဝတန်းငွေပိုက်လိုက်စီမံကိန်းကိုဖျက်ဖို့ဂျာမနီနိုင်ငံကထိတ်တန့်နိုင်ငံရဲ့သမားတွေဝင်ကြီးချုပ်အန်ဂလာမာကဲလ်ကိုတောင်းဆိုနေကြပါတယ်။ရုရှားအတိုက်ခံကိုလှုပ်ကြံဖို့ကြိုးစားမှုအပေါ်ဂျာမနီအနေနဲ့ဘာမှမဖြစ်တယ်လို့နေလို့မရပဲဒေါ်လာတန်းထောင်ချီကုန်ကြမဲ့ Nord Stream 2 Pipeline စီမံကိန်းကိုဖျက်ပြီးရုရှားရဲ့လုပ်ရက်ကိုလက်မခံဘူးဆိုတာပြသတဲ့တယ်လို့ဂျာမနီထိတ်တန့်နိုင်ငံရဲ့သမားတွေကပြောပါတယ်။လောလောဆယ်ဘာလင်မြို့တော်တွေကစစ်ရုံတစ်ခုမှကုသမှုခံယူနေတဲ့နေမျောနေစေအတိုက်ခံနဗာလီကိုရုရှားအစိုးရကစိတ်ခတ်လှုပ်ကြံဖို့ကြိုးစားခဲ့တယ်လို့ဂျာမနီနဲ့တခြားအနောက်နိုင်ငံအစိုးရတွေကပြောနေပြီးပဲရုရှားအစိုးရကတော့ဒီဆွဆွဲချက်တွေကိုညှင်းဆန်နေပါတယ်ပြီးခဲ့တဲ့လတုန်းကစိုက်ဘေးရီးယားကနေမော်စကိုမြို့တော်ကိုအသွာလေယာဉ်ပေါ်မှာရုတ်တရက်နေမကောင်းဖြစ်ခဲ့တဲ့အလက်ဆီနာဗာလီအစိတ်ခတ်ခံရတာနဲ့ပတ်သက်လို့စုံစမ်းမှုတွေမှာရုရှားကပူးပေါင်းဆောင်ရွက်မှုမရှိဘူးဆိုရင်ဓာတ်ငွေပိုက်လိုင်းစီမံကိန်းကိုထိခိုက်လိမ့်မယ်လို့ဂျာမနီနိုင်ငံသားရေးဝန်ကြီးကရုရှားအစိုးရကိုပြီးခဲ့တဲ့သတင်းပတ်ထဲပါသတိပေးခဲ့ပါတယ်။အိန္ဒိယနိုင်ငံမှာ COVID-19 အတည်ပြုလူနာအရေအတွက်ဟာဘရာဇီးလ်နိုင်ငံထက်ပိုများသွားပြီဖြစ်လို့ကမ္ဘာမှာအတည်ပြုလူနာဒုတိယမြောက်အများဆုံးနိုင်ငံဖြစ်သွားပါတယ်။ဒီနှစ်တနင်္လာနေ့တရက်ထဲအတည်ပြုလူနာ 9,802 ယောက်စံချိန်တင်ရှိခဲ့တယ်လို့အိန္ဒိယကျန်းမာရေးဌာနကထုတ်ပြန်ပါတယ်။ဒါကြောင့်အိန္ဒိယမှာစုစုပေါင်းအတည်ပြုလူနာ 4.2 သန်းကျော်သွားပါပြီ။ကိုဗစ်ကရောဂါကြောင့်သေဆုံးသူကလည်းဒီကနေ့1,000ကျော်တာမို့စုစုပေါင်းသေဆုံးသူကလည်း9,100ကျော်ရှိပါတယ်။လက်ရှိမှာအမေရိကန်ပြည်ထောင်စုကတော့ကိုဗစ်အတည်ပြုလူနာ 6.3 သန်းသေဆုံးသူ 38,000 ကျော်နဲ့ကမ္ဘာပေါ်မှာအများဆုံးဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာတော့ဒုတိယအကျော်ကူးစက်မှုအကြီးအကျယ်ပြန်ဖြစ်ခဲ့တဲ့ဗစ်တိုးရီးယားပြည်နယ်ထဲမှာကိုဗစ်လူနာသစ်41ယောက်ပဲတနင်္လာနေ့မှာတွေ့ရှိတာမို့ဒါဟာရုံးလာတွေကအ ਨੇ ဆုံးဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီချိန်ထဲမှာပဲစမ်းသပ်နေတဲ့ကိုဗစ်ကာကွယ်ဆေးနှမျိုးကထိရောက်စိတ်ချရရဲဆိုရင်စုစုပေါင်းဆေး85သန်းနီးပါးထုတ်လုပ်ပေးဖို့အတွက်ဆေးကုမ္ပဏီနှစ်ခုနဲ့သဘောတူထားတယ်လို့ဝန်ကြီးချုပ်စကော့မော်ရီဆန်ကပြောပါတယ်။အိန္ဒိယနိုင်ငံမှာ COVID-19 အတည်ပြုလူနာ 4.2 သန်းကျော်သွားတဲ့ဒီနေ့တနင်္လာနေ့မှာပဲမြေထားလိုင်းတချို့ကိုမြို့တီလီမြို့တော်နဲ့မြို့တချို့မှာပြန်လည်ပြေးဆွဲပါတယ်။ကာယရောဂါကူးစက်မှုထိန်းချုပ်နိုင်ဖို့အတွက်9လကျော်ကြာရပ်ထားခဲ့တဲ့မြေထားလိုင်းစနစ်ကိုအစင်းလိုက်ပြန်ဖွင့်နေတာမို့မြို့တော်ရဲ့မှာအဝါရောင်လိုင်းတစ်ခုလည်းပဲပြန်ပြီးတော့ပြေးဆွဲနေပါတယ်အချိန်အဖြစ်မနေ့၄နာရီည၄နာရီစုစုပေါင်းတနေ့ကို၈နာရီပြေးဆွဲမှာပါကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုဒါဆင်းနိုင်မှုအတွက်အိန္ဒိယနိုင်ငံတော်ကအိမ်ပြန်မထွက်ရကန့်သတ်ချက်တွေမတ်လမှာထုတ်ပြန်ခဲ့ခြင်းတွေကနယူးဒယ်လီမြို့တော်အပါအဝင်တနိုင်ငံလုံးကမြေထားလိုင်းပြေးဆွဲမှုတွေကိုရပ်ဆိုင်းခဲ့တာပါဒီကနေ့နယူးဒယ်လီမြို့တော်မှာမြေထားစီးမဲ့ဒူရိုင်းပူရာယုံတွေထဲကိုဝင်ချိန်မှာကိုအပူချိန်ရှိမရှိစစ်ဆေးခံစားရပါတယ်။ခီးတဲ့ရဲအနေနဲ့နှာခေါင်းစီးတက်ဆင်ဖို့လိုအပ်တယ်လို့တယောက်နဲ့တယောက်လဲခက်ခွာခွာနေကြဖို့ညွှန်ကြားချပါတယ်။အင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်တွေကပင်လယ်ကမ်းခြေတစ်ခုကိုနှင်းစည်းပြေးရိုဟင်ဂျာ300နီးပါးရောက်လာတဲ့အတွက်ကဲတင်ထားတယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်။ဆက်လက်တစည်းနဲ့ဦးချောင်းပလန်းကမ်းခြေကိုရောက်လာတဲ့ရိုဟင်ဂျာတွေကိုဒေသခံတွေတွေ့ရှိတဲ့အတွက်တာဝန်ရှိသူတွေကိုအကြောင်းကြားခဲ့တာဖြစ်တယ်လို့Bandar Sekti Khayang Yejok ga pyo ba de.
Sudah duluan turun. Ya, berjalan di warung kemudian baru ketahuan dari warga.
Sendin ne yaw la ja tu ri asa taw yaw ne sai ri na ma yaw le le lou ni da ko data kan ri twi ga ya pi ye ko a chang cha ga ja ra phit de lo Bandar Sekti Khayang Yejok Ibtu Awan Saya ga pyo cha ga ra phit ba de. Sendin ne yaw la ja tu su su paw 269 yaw phit pi lo a myo tami 181 yaw khle 14 yaw pa win ne lo tu ga pyo ba de.ကိုဗစ်ကရောဂါဆိုးရိမ်မှုရှိနေချိန်မှာသူတို့ကိုလောလောဆယ်ယာယီနေရာချထားပေးတယ်လို့လော့ခ်ဆာမာဝေမြို့ချက်ချင်းဒီအဖွဲ့အကြီးအကဲကပြောပါတယ်။ဂျုံလာရုံးကလည်းအာချေးပြည်နယ်ထဲမှာဆက်လီနဲ့မျောလာတဲ့ရိုဟင်ဂျာတရာကျော်ကိုအင်ဒိုနီးရှားအာဏာပိုင်တွေကအစာပိုင်းမှာကန့်ကတ်မခံခဲ့တာကြောင့်ငါးဖမ်းသမားတွေကကယ်ဆယ်ခဲ့ကြရပါတယ်။မြန်မာအစိုးရစစ်တပ်ရဲ့နှိမ်နင်းမှုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကတချို့ဟာပြင်းထန်နေတဲ့ဒုက္ခသည်စခန်းတွေကနေပိုကောင်းမဲ့နေရာသစ်စီမှာခိုးလုံနိုင်ဖို့အတွက်သွားနေကြတာဖြစ်ပါတယ်။ ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေကိုစီးစစ်လက်ခံသွားမယ်လို့ပြောကြားထားပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 ညလိုက်ဒိုမီတာ25 kHz 11.83 ညလိုက်ဒိုမီတာ32 kHz 9.335 နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 15.55တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။မင်္ဂလာပါရှင်ကျမများသစဉ်အောင်ပါသတင်းတွေကိုဆက်လက်ကြီးညာပြီးတော့ပါမယ်ရှင်။တောင်တရုတ်ပင်လယ်ရဲ့အငင်းပွားနေတဲ့ကျွန်းတွေပေါ်မှာတရုတ်သူစခန်းတွေဆောက်လို့ရမှာပါဝင်ကူညီခဲ့တယ်လို့ယူဆရတဲ့တရုတ်ကုမ္ပဏီတွေကိုအမေရိကန်ပြည်ထောင်စုကပထမဆုံးအကြိမ်ဖြစ်တန်ခတ်အရေးယူတာဟာတရုတ်သူပင်လယ်ရေပြင်မှာဩစာအာဏာတိုးချဲ့နေတဲ့အပေါ်အမေရိကန်ရဲ့တင်းမာတဲ့မူဝါဒကိုပြလိုက်တာဖြစ်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်American ကုသရေးဝန်ကြီးဌာနကတရုတ်ကုမ္ပဏီ24ခုကိုပို့ကုန်ဆိုင်ရာနဲ့ပစ္စည်းလွှဲပြောင်းပေးမှုဆိုင်ရာတန်ခတ်အရေးယူမှုတွေကိုဩဂုတ်လ26ရက်နေ့ကချမှတ်ခဲ့တာပါ။တရုတ်စစ်တပ်ကတောင်တရုတ်ပင်လယ်ထဲနိုင်ငံတကာကဝေဖန်နေတဲ့ကျွန်းတူတွေဆောက်လို့ရမှအဲ့ဒီကုမ္ပဏီတွေပါဝင်ခဲ့တာကြောင့်အခုလိုတန်ခတ်အရေးယူရတာဖြစ်တယ်လို့ American ကုသရေးဝန်ကြီးဝန်ကြီးဌာနကပြောပါရယ်။ American တို့က2ကီလိုမီတာ 3.5 သန်းရှိတဲ့ပင်လယ်ပြင်နဲ့နေမြေပိုင်ဆိုင်မှုတောင်းဆိုထားတာမဟုတ်ပေမဲ့နိုင်ငံတကာရေကြောင်းသွားလာမှုကိုလွတ်လွတ်လပ်လပ်ဆက်ပြီးရှိဖို့လှူလာနေတာဖြစ်ပါတယ်။ဒေသရင်းနိုင်ငံတွေဖြစ်တဲ့ Brunei, Malaysia, Philippines, Taiwan နဲ့ Vietnam နိုင်ငံတို့ကတော့တရုတ်နိုင်ငံနီးတူပဲတောင်တရုတ်ပင်လယ်ပြင်တစ်ခုလုံးဒါမှမဟုတ်ဒစိတပိုင်းကိုပိုင်ဆိုင်ကြောင်းတောင်းဆိုထားပါတယ်ရှင်။တရုတ်နိုင်ငံအတွင်းက American အခြေစိုက်သတင်းဌာနတွေအတွက်အလုပ်လုပ်နေတဲ့သတင်းသမားတွေရဲ့သတင်းလုတ်ခွင့် license တစ်နှစ်တတန်းတိုးပြီးတော့ကိုတရုတ်နိုင်ငံကရပ်ဆိုင်းလိုက်ပါတယ်။တဟအမေရိကန်နဲ့တရုတ်ကြားစီးပွားရေးနဲ့တန်တမာရေးဆိုင်ရာတင်းမာမှုတွေမြင့်တက်လာနေချိန်မှာအပြည့်အလန့်ရေးယူဆောင်ရွက်တာတွေစတိုက်လှုပ်ဆောင်နေတဲ့အထက်ကနောက်ဆုံးဖြစ်ရတစ်ခုလည်းဖြစ်ပါတယ်။ပုံမှန်တစ်နှစ်သက်တမ်းသတင်းလုတ်ခွင့် license ရလေးရှိတဲ့သတင်းထောက်တွေဟာသက်တမ်းကုန်လုံလျှောက်ထားရမှာအခုအခါယာယီလုတ်ကင်ခွင့်နဲ့ visa သက်တမ်း2လပဲရရှိတာဖြစ်ပါတယ်။American CNN သတင်းဌာနကသတင်းသမားတယောက်ဖြစ်တဲ့ American ဘွား David Culver လည်းအခုအခြေအနေနဲ့ကြုံတွေ့နေရတယ်လို့ CNN ကအတည်ပြုပြောကြားပါတယ်။ American နိုင်ငံမှာမိလာကလေးက visa ကန့်သတ်မှုတွေနဲ့ရင်ဆိုင်နေရတဲ့တရုတ်သတင်းတောက်တွေကိုနှင်ထုတ်ရင်တရုတ်တို့အနေနဲ့အလားတူလဲတုံ့ပြန်မှုရှိတယ်လို့တရုတ်အာဏာပိုင်တွေကပြောကြောင်းလဲသတင်းသမားတူကိုကိုးကားပြီးတော့ New York Times သတင်းစာကပြောပါတယ်။သတင်းသမားတွေနဲ့ပတ်သက်ပြီးနှစ်နိုင်ငံအငင်းပွားမှုကAmerican အစိုးရက American နိုင်ငံတွင်တရုတ်နိုင်ငံပိုင်သတင်းဌာနတွေမှလုတ်ကင်နေတဲ့တရုတ်သတင်းတောက်အရေးအတွက်ကိုကန့်သတ်ပြီးတဲ့နောက်မှာ New York Times, Washington Post နဲ့ Wall Street Journal သတင်းဌာနတွေကသတင်းသမားတွေကိုမလာရုံကတရုတ်နိုင်ငံကပြန်ပြီးတော့နှင်ထုတ်တာကနေစတင်ခဲ့တာဖြစ်ပါတယ်။အဲဒီနောက်မီလာရုံကတရုတ်သတင်းသမားတွေရက်90အလုပ်လုပ်ခွင့် Visa ပဲရမယ်လို့ American အစိုးရကကြေညာထားပါတယ်ရှင်။ဂျပန်နိုင်ငံကိုဝင်ရောက်တိုက်ခတ်ခဲ့တဲ့အင်အားပြင်းတိုက်ဖုန်းမုန်တိုင်းဟိုင်ရှန်ဟာဒီကနေ့တနင်္လာနေ့မှာတောင်ကိုရီးယားနိုင်ငံကန်ယူတန်းကိုဝင်ရောက်ခဲ့ပါတယ်။မုန်တိုင်းဟာတနာယီကိုလေတိုက်နှုန်း88မိုင်လောက်နဲ့နိုင်ငံတောင်ပိုင်းအိုဆန်မြို့အတွင်းကိုဝင်ရောက်တိုက်ခတ်ခဲ့တယ်လို့ကိုရီးယားမိုးလေဝသဌာနကပြောပါတယ်။မုန်တိုင်းကြောင့်အနီးနားကစစ်ကမ်းမြို့ဖြစ်တဲ့ဘူဆန်မှာလျှက်စစ်မှုတွေပြတ်တောက်နေသလိုအော်ဒါပိုင်းတွေကလူ1000လောက်ကိုဘေးလူရာပြောင်းရွှေ့ပေးခဲ့ရပါတယ်။ဒေသရင်းလေရင်ခီးစဉ်300ကျော်ကိုလည်းရန်နာထားခဲ့တာပါ။မုန်တိုင်းဟာနောက်ထပ်24နာရီတွင်မှာအပြောသွားလိမ့်မယ်လို့မိုးလီဝသဌာနကခမန်ထားပါတယ်ဟိုင်ရှန်မုန်တိုင်းကြောင့်ဂျပန်နိုင်ငံကြီးရှုကျွန်းမှာလူ9သိန်းနီးပါးလျှက်စစ်မီးပြတ်တောက်မှုနဲ့ကြုံနေရပါတယ်နိုင်ငံတောင်ပိုင်းကျွန်းတွေမှာနေထိုင်သူ2သန်းနီးပါးကိုဘေးလူရာပြောင်းရွှေ့ကြဖို့အမိန့်ထုတ်ခဲ့ရတယ်လို့ကြီးရှုကျွန်းမှာမုန်တိုင်းကြောင့်အနည်းဆုံးလူ32ယောက်ဒဏ်ရာရခဲ့ပါတယ်အခုရဒီဟိုင်ရှန်မုန်တိုင်းဟာဂျပန်နိုင်ငံတောင်ပိုင်းနဲ့ကိုရီးယားကျွန်းဆွဲကိုတစ်ပတ်အတွင်းမှာဝင်ရောက်တိုက်ခတ်တဲ့ဒုတိယတိုက်ဖုန်းမုန်တိုင်းဖြစ်ပါတယ်တနင်္ဂနွေနေ့ကဘယ်လာရုစ်နိုင်ငံမြို့တော်မင်းစ်မှာတောင်းနေချီတဲ့ဆန္ဒပြသူတွေဟာသမ္မတအလက်ဆန္ဒလူရှိန်ကိုရာထူးကနှုတ်ထွက်ပေးဖို့တောင်းဆိုဆန္ဒပြခဲ့ကြပါတယ်။ကာလာချာရှီအုပ်ချုပ်နေတဲ့သမ္မတလူရှိန်ကိုဆက်ပြီးတော့အနာရစေခဲ့တဲ့အငင်းပွားပွဲရာရွေးကောက်ပွဲနောက်ပိုင်းမှာနိုင်ငံတော်ဝန်ဆန္ဒပြပွဲကြီးပေါ်ပေါက်ခဲ့တာသတင်းငါးပတ်ရှိနေပြီဖြစ်ပါတယ်။မနေ့ကတော့ဆန္ဒပြသူတွေကအတိုက်ခံတွေရဲ့အနေနဲ့အဖြစ်ရောပါအလံတွေကိုဝီယံပြီးသမ္မတနှုတ်ထွက်ပေးဖို့ကြွေးကြော်သံတွေနဲ့ဆန္ဒပြခဲ့ပါတယ်။ မင်းချမျိုးလေမှာရဲတပ်ဖွဲ့နဲ့စစ်တပ်တွေချထားတဲ့ကြားကဆန္ဒပြသူတွေကမျိုးတွေကနေတိတ်မွေးတဲ့သမရအိမ်တော်နာအထီးချီတဲ့ဆန္ဒပြခဲ့ရပါအဒီကေယုံနိုင်ငံရဲ့တပ်ဖွဲ့တွေနဲ့အရက်ဝင်တဲ့တောင်းရှိသူတွေကစစ်တုံးရင်တွေမိသက်ပိုက်တွေမျက်ရည်ယူဓာတ်ငွေတွေနဲ့နံပါတ်တုတ်တွေအသုံးပြုပြီးဆန္ဒပြသူတွေကိုလူစုခွဲဖို့ကြိုးစားခဲ့ပါတယ်နိုင်ငံတော်ဝန်မင်းကဆန္ဒပြပွဲတွေအတွင်းမှာလူ600ကျော်ဖမ်းဆီးထိန်သိမ်းခံခဲ့ရပါတယ်1994ခုနှစ်ခရဲကသမရရာထူးကိုရယူထားခဲ့တဲ့လူရှန်ကိုကဘီလာရုစ်နိုင်ငံမှာအောက်တိုဘာ9ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာသူအနိုင်ရတယ်လို့ကြေညာခဲ့တာဖြစ်ပါတယ်။ဒီရွေးကောက်ပွဲကမင်းမတမာမှုတွေရှိတယ်လို့အတိုက်ခံပါတီတွေကရောအမေရိကန်နဲ့ EU ဥရောပသမဂ္ဂတို့ကပါပြောဆိုနေကြတာပါ။ရွေးကောက်ပွဲနောက်ပိုင်းဆန္ဒပြမှုတွေကြောင့်အဖမ်းခံရသူ9000ကျော်ရှိနေပြီဖြစ်တယ်လို့လူခွင့်ရေးချိုးဖောက်မှုတွေညှဉ်းပန်းနှိပ်စက်မှုတွေရှိတယ်ဆိုတဲ့အထောက်အထားတွေလည်းအများပြားတွေ့ရပါတယ်။ဆန္ဒပြပွဲတွေအတွင်းမှာသေဆုံးသူကလည်းအနည်းဆုံး4ယောက်ရှိပါတယ်။အဓိကအတိုက်ခံခေါင်းဆောင်စစ်လာနာဆူဟန်ခါယာကတော့ရေကောက်ပွဲပြီးကလေးကလီတူရီးနီးယားနိုင်ငံဘက်ကိုထွက်ပြေးတင်းရှောင်နေပြီးဘီလာရုစ်နိုင်ငံမှာရေကောက်ပွဲအစ်တင်းပါနိုင်မှုကြိုးစားနေတယ်လို့ VOA နဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောကြားခဲ့ပါတယ်ရှင်တော်ရရှင်နေရှင်တင်းနှလာနေညာပိုင်းတွေ့နောက်ဆုံးရသတင်းဒီကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင
်လွတ်တော်အသီးသီးကနေဝင်ပြိုင်မဲ့ကိုစလဲလောင်းလေရဲ့မဲဆွယ်စည်းရုံးတဲ့ကာလကိုစတေမာရှိရဲ့မနက်ဖြန်ကစပြီးလုံနိုင်ပြီလို့ရွေးကောက်ပွဲကော်မရှင်ကကြီးညာလိုက်ပြီးမဲ့စည်းရုံးရေးလုပ်ငန်းတွေကိုကျန်းမာရေးအကန့်အသတ်တွေနဲ့ခွင့်ပြုသွားဖို့ရှိရဲဆိုတဲ့သတင်းကိုပြောပြမှာပါကျွန်တော်ကတော့ဇော်ထက်ပါစတေမာရှိယကစပြီးပြည်내နဲ့တိုင်းအသီးသီးကရွေးကောက်ပွဲဝင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေမဲဆွယ်စည်းရုံးတာကိုစတင်နိုင်ပြီလို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကမနေ့ကစတေမာ6ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့ပေမဲ့ကိုဗစ်ကရောဂါအကန့်အသတ်တွေကြောင့်ပါတီအများစုကစိုးရိမ်နေကြပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကလူဦးရေ50ထက်မပိုပဲမဲဆွယ်စည်းရုံးနိုင်တယ်လို့ဖြေလျှော့ပေးခဲ့ပေမဲ့ပြည်내နဲ့တိုင်းအလိုက်ဒေသန္တရကျန်းမာရေးကန့်သတ်ချက်တွေကလည်းတစ်ခုနဲ့တစ်ခုမတူညီတာကမဲဆွယ်စည်းရုံးရေးကာလအဟန့်သားကြီးဖြစ်နိုင်တယ်လို့ပါတီအများစုကမြင်ပါတယ်။ဒီလိုအခက်အခဲတွေကိုအင်အားကြီးပါတီတွေကကျော်လွှားနိုင်ပြီးမဲ့ပါတီငယ်တွေနဲ့တတိပုဂ္ဂလပါတီတွေကတော့စိန်ခေါ်မှုတွေရှိကြောင်းရွေးကောက်ပွဲလေးလာရေးနဲ့ပညာပေးအဖွဲ့ဖြစ်တဲ့ Rainmaker Organization အမှုဆောင်ဒါရိုက်တာဒေါ်အေးတန်နာအောင်က VOA ကိုပြောပါဗျ။ဒီ
စစ်တေးစိတ်ပြီးအဆင့်ဆုံးကြောင်းဖြစ်ရမယ်ဆိုတဲ့ကတော့ဒီပါတီငယ်လေးတွေသူတို့ရဲ့နည်းရရှိမှုတွေကိုမျိုးစီရင်ရေးဆင်းတဲ့အချိန်မှာစစ်တေးကိုစိန်ခေါ်မှုအစီအမအောင်မယ်ပေါ့နော်။ပါတီကြီးရဲ့အနေနဲ့ဒီလိုကြီးတက်ရောက်မှုရှိတယ်နဲ့ဆန်းအောင်လေသုံးဆုံးဥပိုင်းမှာလည်းအဲ့ဒါကမိတိညာပေါ့အဲ့ဒါကဒီကတော့ဒီပါတီငယ်တွေရှိပေါ့ဘယ်မှာမျှတစွာပေါင်းလာနိုင်မဲ့အချင်းချင်းတွေကမဖြစ်နိုင်ဘူးပေါ့နော်ကိုဗစ်ကအဟန့်သားဖြစ်နေတဲ့ဆီပါလေ
ကိုဗစ်ထိန်းချုပ်ဖို့ကျန်းမာရေးဝန်ကြီးဌာနသတ်မှတ်ထားတဲ့လူအရေအတွက်ထပ်ပို့ပြီးမဆုဝေးပဲမဲဆွယ်ရဖို့ရှိရကြောင်းဒါဟာပါတီတိုင်းအတွက်စိန်ခေါ်မှုဖြစ်ပေမဲ့ဒါကညီတူညီမျှအခြေအနေသာဖြစ်ကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဒုဥက္ကဋ္ဌဒေါက်တာဇော်မြင့်မောင်ကစတင်မှာ၄ရက်မှာပြောခဲ့တာပါ
ကျွန်တော်တို့မှာစိန်ခေါ်မှုအစ်စ်မဟုတ်ဘူးအမေရိကအတွက်လည်းရွေးကောက်ပွဲရှိတယ်စိန်ခေါ်မှုအစ်စ်အဲ့တော့ပါတီတိုင်းအစ်စ်ပါဘယ်သူမှဘယ်သူအတာရတာမရှိဘူးပန်ဒမစ်ဖြစ်နေတဲ့ယောဂါကလတ်ချိန်ကြီးတစ်ခုမှာစီရင်ရေးလုပ်တဲ့ရွေးကောက်ပွဲဖြစ်တယ်မဖြစ်ပဲဆိုတာကတော့အစိုးရရောပြည်သူရောကျန်းမာရေးဌာနပေါ့သက်ဆိုင်ရာဌာနတွေအားလုံးကဒီကိုဗစ်ကိုဘယ်တော့တားနိုင်တယ်လဲဆိုတဲ့ပုံမှာလည်းမူတည်နေတဲ့သူပါ2020ရွေးကောက်ပွဲကတော့ပြန်ဆိုင်မှုကြီးမားမယ်ပြည်ထောင်လာတွေလည်းအရင်ကတည်းကပူရှုံနိုင်တယ်စိန်ခေါ်မှုအသေးဖြစ်
2020ရွေးကောက်ပွဲမဲဆွယ်စည်းရုံးဝင်ကိုစက်တင်ဘာ8ရက်မနက်6နာရီကစတင်နိုင်ပြီးနိုဝင်ဘာ6ရက်12နာရီအထိနိုင်ပေါင်း20ခွင့်ပြုပေးထားပါတယ်တတိပုဂ္ဂလနဲ့နိုင်ငံရေးပါတီ90ကျော်ကလွှတ်တော်ကိုယ်စားလှယ်လောင်း6969ယောက်ဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေပြပို့ထားတာပါ
COVID-19 အတည်ပြုလူနာစေယုံစင်ကွင်းနဲ့အသွာလာကန့်သတ်ခံရသူတွေအပေါ်ချမှတ်ထားတဲ့သတ်မှတ်ချက်တွေကိုပြောင်းလဲလိုက်ပြီးတော့မဲဆွယ်စည်းရုံးရေးကာလမှာပြည်သူတွေရောဂါကာကွယ်စည်းမျဉ်းတွေဆက်ပြီးလိုက်နာဖို့ကျန်းမာရေးဌာနတာဝန်ရှိသူတွေကတတိပေးထားတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မကတော့စုစုပါပြည်ရင်းပိုးရိပ်လူနာတွေနဲ့ယောဂတန်တရားချောင်းအသွာလာကန့်သတ်ခံထားရသူတွေပေါ်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကချမှတ်ထားတဲ့အချက်တွေကိုဒီကနေ့ကစပြီးပြောင်းလဲပြင်ဆင်လိုက်ပါတယ်သမတ်နေရာတွေမှာအသွာလာကန့်သတ်ခံထားရသူတွေကိုအရင်ကရက်သက်တစ်ပတ်သုံးပတ်တာကာလသတ်မှတ်ထားပြီးအခုတော့14ရက်တာကာလအဖြစ်ကွာရန်တင်းကာလကိုသတ်မှတ်လိုက်တာပါ အရာပြင်ယောဂဘူးရှိလို့ဆေးရုံတရသူတွေကိုကိုဗစ် -19 နဲ့ကတဲ့နှစ်ကြိမ်ဆက်တိုက်ပြမှာဆေးရုံကဆင်ခွင့်ရတဲ့အချိန်ကနေအခုခါမှာတော့ယောဂလက္ခဏာပေါ်မူတည်ပြီးဆေးရုံဆင်ရတဲ့အဆင့်ကိုပြောင်းလဲလိုက်တဲ့အကြောင်းဗဟုကူးစက်ယောဂတိုက်ဖြတ်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ကြီးကပြောပါတယ
်။နှစ်ကတိနှစ်ကြိမ်ဆက်တိုက်ဖြစ်တဲ့အထိရဖို့အတွက်ရက်90ကျော်ကြာတဲ့အချိန်အထိရှိပါတယ်။တချို့လည်းရက်80ကျော်ကြာပါတယ်။အဲဒါဆိုတော့အခါကျတော့မလိုအပ်ဖယ်နဲ့သူတို့တွေဟာဆေးရုံမှာအကြာကြီးနေရပြီးတော့ခါကြတော့သူ့ရဲ့နော်ဒီစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေလည်းရှိနိုင်တယ်။သူဆေးရုံမှာအကြာကြီးနေရတဲ့မိသားစုတွေကလည်းတာဝန်ပိုကြီးတယ်။မိသားစုတွေလည်းပင်ပန်းဆင်ရဲတယ်။ပြီးလို့ရှိရင်ဒီလူနာကိုစောင့်ချက်ကြည့်ရှုနေရတဲ့ကျန်းမာရေးဝန်ထမ်းတွေအတွက်လည်းဝန်တော်ဝန်ပိုပိုဖြစ်တယ်။သူတို့ဒီလူမျိုးကြည့်နေရတဲ့အကြောင်းတစ်ချက်တကယ်လိုအပ်တဲ့လူနာတွေကိုအချိန်ပေးနိုင်မှုပါဆိုလို့ရှိရင်အကန့်အသတ်ရှိတယ်
။အခုလိုပြောင်းလဲလိုက်တာဟာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့လမ်းညွှန်ချက်အတိုင်းဖြစ်ပြီးတော့နိုင်ငံတကာမှလည်းလူနာတွေကိုဆေးရုံကဆင်းဝင်ပေးတဲ့ပုံစံပြောင်းလဲနေကြပြီလို့ဒေါက်တာခင်ခင်ကြီးကဆက်ပြောပါတယ်။ဒါပေမဲ့လည်း WHO ရဲ့ guideline တွေမှာတော့ယောဂလက္ခဏာသက်သာသူတွေကိုဆေးရုံမှာနောက်ထပ်3ရက်စောင့်ကြည့်ပြီးမှဆင်းဝင်ပေးတာဖြစ်ပေမဲ့မြန်မာနိုင်ငံမှာတော့ပိုပြီးစိတ်ချရအောင်စောင့်ကြည့်ရကို1ရက်တိုးထားတယ်လို့ဆိုပါတယ်။အဲဒါကြောင့်ပိုးရီလူနာတွေအနေနဲ့ဆေးရုံမှာအနည်းဆုံး14ရက်တာစောင့်ချက်ကုသမှုခံယူရမှာဖြစ်တယ်လို့သိရပါတယ်။ကိုဗစ်ကာယောဂါအတွက်ပြည်သူတွေလိုက်နာရမယ့်အချက်ထဲမှာတအုပ်နဲ့တအုပ်ခက်ခွာခွာနေရမယ်ဆိုတာနဲ့လူစုလူဝေးရှိတဲ့နေရာတွေကိုရှောင်ကျဉ်နိုင်မှုကလည်းဒီယောဂါထိန်းချုပ်ကာကွယ်ရမှာအရေးအကြီးဆုံးအချက်တွေဖြစ်နေပါတယ်။ဒါတွေကြောင့်လာမယ့်ရွေးကောက်ပွဲအတွက်မဲဆွယ်ဆေးရုံရေးကာလအစမှာပြည်သူအားလုံးလိုက်နာရမယ့်ယောဂါကာကွယ်ရေးညွှန်ကြားချက်တွေကိုဆက်ပြီးဆောင်ရွက်ဖို့ဒေါက်တာခင်ခင်ကြီးကတိုက်တွန်းထားပါတယ်။
ဒီ election မှာမဲပေးမဲ့သူတွေဒီလိုမဲဆက်စီရုံကိစ္စရက်တွေအကြောင်းပြည်သူလူထုယောဂါကူဆက်မှုမဖြစ်ပေါ်စေဖို့ဒါကျမတို့စိတ်ထဲမှာအဓိကတာဂက်ထားပါတယ်။ဒါအပြင်နော်ဒီမဲပေးတဲ့အခါမှာလည်းစိတ်ချလုံးကြုံစွာနဲ့အန်တီအကင်းစွာမဲပေးနိုင်ဖို့အတွက်ရည်ရွယ်ပါတယ်။အကျောင်းပြောမယ်ဆိုလို့ရှိရင်တော့မဲဆက်စီရုံတဲ့အခါမှာသတ်မှတ်ထားတဲ့စီကံချက်တွေအတိုင်းပဲပြည်သူလူထုရဲ့လိုက်နာဖို့လိုပါတယ်။နောက်တစ်ခါတတ်နိုင်လို့ရှိရင်တော့လူစုလူဝေးစုပေါ့နော်ဒါမှမတော်တာအကောင်းဆုံးပါပဲ။ကိုအားပေးခြင်းနဲ့ပါတီကိုအားပေးခြင်းနဲ့သူကိုကျမတို့ဒီရနိုင်ပြီးတော့ဟိုပေါ့နော်ဒီနေ့ပြီဆိုရင် online media တစ်ဆင့်လည်းအားပေးလို့ရနေပါတယ်။
ကိုဗစ်ကာယောဂါပြည်ရင်းကူးစက်မှုစတင်ခဲ့တဲ့ရခိုင်ပြည်နယ်မှာမလူအပ်ဖက်အိမ်ပြင်မထွက်ဖို့ကိုတမတ်ထားပြီးတဲ့နောက်ကူးစက်နှုံတိုးလာတဲ့ရန်ကုန်တိုင်းအတွင်းကမြို့နယ်ခုနှစ်ခုမှာလည်းအပြင်ထွက်ခွင့်ကန့်သတ်ချက်တွေကိုချမှတ်ထားပါတယ်။အဲဒါအပြင်ပြည်နယ်နဲ့တိုင်းအသီးသီးမှာကာယောဂါထိန်းချုပ်ကာကွယ်ရေးအတွက်စီကံချက်တွေချမှတ်ထားပြီးမလိုက်နာသူတွေကိုလည်းတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေနဲ့အရေးယူတာတွေရှိလာပါတယ်။အစိုးရရုံးတွေအခြေဆိုင်ရာနေပြည်တော်မှာလည်းဌာနဆိုင်ရာဝန်ထမ်းတွေကိုတဝက်တက်တဝက်နာရုံးတက်စနစ်ကိုလာမဲ့ပုံတဲ့ဦးနေမှာပြန်လည်စတင်မှုဗဟိုကော်မတီကညွှန်ကြားထားတယ်လို့သိရပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပြည်သွင်းကူးစက်မှုကစံချိန်တင်မြင့်တက်လာနေပြီးကိုဗစ်ရောဂါနှိုင်းနှင်းရေးအတွက်ပြည်သူတွေပူးပေါင်းပါဝင်ဖို့လိုအပ်တယ်လို့ဒီနေ့အွန်လိုင်းဆွေးနွေးပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပြောဆိုလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်မအကန့်နွန်ပါ။မြန်မာတနင်္ဂနွေလောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့စက်တင်ဘာလ9ရက်နေ့မွန်လွဲတနင်္ဂနွေခွဲထိထောက်ပြန်ကြေညာချက်အရကိုဗစ် -19 ရောဂါပိုးသက်ခွဲတွေ့ရှိသူအယောက်145ယောက်ထပ်ပြီးအတည်ပြုလိုက်တာကြောင့်မြန်မာနိုင်ငံမှာအတည်ပြုလူနာရောဂါပိုးကူးစက်ခံရသူ1464ယောက်ရှိသွားပြီဖြစ်ပါတယ်။ဒီနောက်ပိုင်းပိုးတွေ့လူနာတွေမှာပြပခီးသွားရာဇဝင်လည်းမရှိအတည်ပြုလူနာတွေနဲ့ထိဆက်မှုမရှိဘဲယောဂါပိုးတွေ့ရှိလာတာကြောင့်အများပြည်သူတွေပုံမတိထားဖို့ဒီနေ့အွန်လိုင်းဆွေးနွေးပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကတတိပေးပြောဆိုပါတယ
်။တတိထားစေချင်တာအခုကနောက်ဆုံးကျတော့ဒီကိုဗစ်ကတယောက်ချင်းတယောက်ချင်းစီကံထိန်းသိမ်းပြဿနာမရှိတော့ဘူး။ဟုတ်ကဲ့အခုဆိုလို့ရှိရင်ပွားတယ်လားပြောတယ်ဘလူးရှီကဘလူးရှီဘာမှမသိဘူး။
ရခိုင်ပြည်နယ်အတွင်းကိုဗစ်ရောဂါတကြောပြန်ကူးစက်မှုတွေဖြစ်ပွားပြီးတဲ့နောက်အခုဆိုရင်ရန်ကုန်အပါအဝင်တခြားဒေသတွေပါပြန့်နှံ့လာပါတယ်။အဲ့ဒီနောက်ပိုင်းစစ်တွေကနေရန်ကုန်လေရင်ခီးစင်နဲ့ပြန်လာသူတွေကသက်ဆိုင်ရာဌာနတွေကိုအကြောင်းကြားအသိပေးဖို့နိုင်ငံပိုင်သတင်းစာထံမှလည်းကြေညာထားတာပါ။ယခုချိန်ထိတစ်ဝက်လောက်ဆက်သွယ်မလာသေးတာကြောင့်ရောဂါထိန်းချုပ်ဖို့အတွက်ရက်ပိုင်းလောက်အချိန်ပေးသွားမှာဖြစ်ပြီးလိုက်နာမှုမရှိရင်ဥပဒေကြောင့်အရာအရေးယူသွားမယ်လို့ဒီနေ့အွန်လိုင်းဆွေးနွေးရာမှာနိုင်ငံတော်အတိုင်ပင်ခံကပြောဆိုသွားပါတယ
်။အချိန်တိုင်းတာထူထူပေးပါမယ်။အများကြီးလည်းမဟုတ်ဘူးရက်ပိုင်းပေးမယ်။အဲ့ဒီအတွင်းမှာမှကို့ဘက်ကိုကိုယ့်ရဲ့သဘောဆန္ဒအရာမဆက်သွယ်ဘဲနဲ့နောက်မှဒီလိုပါမှသိလို့ရှိရင်ကျွန်တော်တို့အရေးယူရပါလိမ့်မယ်။ဆိုရေးရရဆိုတာလဲဟိုဒါပေးခြင်းနဲ့စိတ်နဲ့မဟုတ်ဘူးတတိပေးခြင်းနဲ့စိတ်နဲ့ဒီလိုမလုပ်လို့ကတော့ရန်ကုန်လူညာမြို့မှာအများကြီးပြတ်သွားနိုင်ပါတယ
်ဗိုင်းရပ်ဖြတ်ပေါ်ထိန်းချုပ်နိုင်ရတဲ့ယောဂါပိုးကုနေပါကမြန်မြန်ဆဲကုနိုင်ရအတွက်လှုပ်ဆောင်ရတာဖြစ်တယ်လို့လဲပြောပါတယ် ရခိုင်ကနေလေရင်ခီးစင်နဲ့ပြန်လာသူတွေလူဦးရေ 4,500 လောက်တက်ဆိုင်ရာကျန်းမာရေးဌာနကိုတရင်ပေးဖို့ပြန့်ကွက်နေတယ်လို့လည်းရန်ကုန်တိုင်းဒုတိယပြည်သူ့ကျန်းမာရေးဦးစီးမှုဒေါက်တာချစ်ကိုဟန်ကပြောပါတယ
်။အဲသူတို့ကွာရန်တင်းနဲ့ဟိုချက်ချင်းတွင်းမှာမဟုတ်ပါဘူး။ကျွန်တော်တို့မိမိအိမ်မှာမိမိသားနေထိုင်မှာကျွန်တော်တို့ကလည်းသူတို့ရောက်လာတဲ့ရက်ကနေပြီးတော့ပေါ့နော်သူတို့ကူးစက်နိုင်တဲ့ကာလ21ရက်အတွင်းမှာရှိနေတဲ့လူတွေလား21ရက်ကျော်သွားပြီဆိုတဲ့လူတွေလားဒီလိုပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ကဦးစားပေးအစီအစဉ်နဲ့ကျွန်တော်စစ်ဆေးတာတွေဒီကိုဆောင်ရွက်มาဖြစ်ပါတယ်။ဘာမှလည်းစိုးရင်ပူပန်ကြမရှိပါဘူး။တချို့ကလည်းဒီလိုစစ်ဆေးမယ်ဆိုတာကိုလည်းကြောက်တာလေ။ဖြစ်ရှင်ဖြစ်မှာပါ။မိမိယောဂရှိတာကိုသိလိုက်ရမှကြောက်တာမျိုးလည်းကျွန်တော်တို့လူတွေမှာရှိတတ်ပါတယ်ခင်ဗျ
။စက်တင်ဘာ9ရက်နေ့မွန်လွိုင်းတနအိခွဲထိမြန်မာနိုင်ငံမှာ COVID-19 ကြောင့်တည်ဆောင်းသူ8ဦးရှိပြီးဖြစ်ပါတယ်။ယောဂပိုးရှိတယ်လို့တက်ခွဲအတည်ပြုလူနာတွေထဲယောဂပိုးကင်းစင်လာသူက385ယောက်ရှိပါတယ်။ကျွန်မအာကနွန်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။
မြန်မာမှာကိုဗစ်ကပ်ရောဂါဒုတိယအကြိမ်တကြောပြန်ကူးစက်မှုတွေကြောင့်အသွားလာတင်ကြပ်ကပ်တန့်မှုတွေတိုးလာတဲ့အတွက်စီးပွားရေးလုပ်ငန်းတွေထိခိုက်ပြီးတော့ပြည်သူတွေအခက်အခဲကြုံလာကြရပါတယ်။လုပ်ငန်းထိခိုက်မှုတွေကြောင့်အခက်အခဲကြုံနေကြရသူတချို့ရဲ့ပြောဆိုချက်တွေကိုကျွန်မအင်တနာထွန်းကစူးစီးတင်ဆက်ထားပါဗျ။ကျွန်မကတော့
ဆက်ရှုပ်ပါတယ်ချင်းခုဆိုလို့ရှိရင်ကြောင်းနေလာတဲ့ပိတ်ခဲတယ်ဆိုတော့လေကျွန်မတို့ရဲ့စီးပွားရေးကတော်တော်လေးနေနာပါတယ်။ဟိုကြောင်းကြီးပိတ်ခဲတဲ့ဒီဟာဒီကကြောင်းတော်တွေဖွင့်ခဲ့ရတယ်ဆရာမတွေအတွက်အင်ဂျီရောကြောင်းတော်တွေရဲ့ဝန်ဆောင်ရောချုပ်နေကြတဲ့အချိန်ဖြစ်တယ်လေ။ကိုယ်တို့ဒီကြောင်းနေပိတ်ခဲ့တယ်ဆိုတော့ကျမအနေနဲ့ကတော့ဆီကိုရေးမတော်တော်လေးနင်းလာတာပေါ့ရှင်ဟိုထပ်ပိုင်းရတဲ့သုံးချိန်ရဘူးပါတယ်လေပထမစီဆန်ဆော့တွေပြီးတဲ့အချိန်ရရဘူးပါတယ်နောက်တစ်ခါဒုတိယအထုတ်ကြလို့ရှိရင်လည်းရဘူးပါတယ်ဟိုတတိယအထုတ်ကြတဲ့ခါလည်းရပါတယ်ရှင
်အဲဘယ်လောက်ရှိလာဆိုတော့ပြောလို့မရဘူးဒါပဲဆီကိုင်းမှုကတော့ရှိတာပေါ့ဒရင်နဲ့ခုနဲ့ဆိုတော့ပွာတာပေါ့စတော်ကြီးกว่าချင်းွေချင်းွေပါညာဆိုတော့လိုင်ကျင်နဲ့လုတ်တဲ့ဆိုင်ကြလေဒါလိုင်ကျင်မရှိရင်လေဒါလည်းကိုကတပိုင်းတတိုင်းလုပ်ငန်းနေဆိုတော့
ကျွန်တော်တူရစ်ကိုင်လုတ်တော့ကကြတော့သူကကိုဗစ်မဖြစ်ခင်ကနေကသူကဒီမှာမဖြစ်ခင်ကနေကဒီပကိုင်းညမနိုင်ငံမှာမဖြစ်ခင်နေကကျွန်တော်လုပ်ငန်းကြီးရပ်ဟုတ်တယ်လုံးလုံးမရှိဘဲနဲ့ရပ်နေတာဆိုတော့ထိကြိုက်တော့ပေါ့ထိကြိုက်တော့ဆိုတော့ကိုတယောက်တည်းမဟုတ်အကုန်လုံးလीအစိုးရဘက်ကထောက်ပံ့ပေးရလေးအဲ့လိုယူပေးရလေးရှိတယ်လေ2000နှစ်ခါရဦးတယ်ကျွန်တော်တို့မှန်းထားတာကတော့ဒီဒုတိယလိုင်းလေးညံပြီးသွားလို့ရှိရင်သူကလည်းသူကျွန်တော်တို့ကိုင်ချောင်းကတော့ခီးသွားလုပ်ငန်းကိုအဓိကလုပ်ငန်းဖြစ်နေတော့ကျတော့ကိုဗစ်ငြိမ်းသွားလို့ရှိရင်ခီးသွားလာမယ်နိုင်ငံခြားခီးသွားမလားမြန်မာခီးသွားလာမယ်မြန်မာခီးသွားလာလို့ရှိရင်သူကလည်းသူအထက်လျောက်ငွေကြေးလက်ပတ်မှုနဲ့စီးပွားရေးလက်ပတ်မှုလေးတွေပြန်ဖြစ်လာလို့ရှိရင်ကောင်းမယ်ဆိုပြီးတော့မျောလင့်ပြီးဒီဒုတိယလိုင်းညံညံလေးပြီးအောင်တော့မျောနေကြတာပေါ့
ပါရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်း season လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ် 855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကမီးလောင်သွားတဲ့ဖယားပေါင်းကြီးရွာနဲ့တောင်ပေါင်းကြီးရွာမိပေးတင်ရွာသား1800ကျော်အရေးပေါ်ကူညီလိုအပ်နေတဲ့အကြောင်းတင်ဆက်ပေးချင်ပါတယ်ကျွန်တော်နိုင်ကွင်းအိမ်ပါမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စစ်ရေးတင်းမှမှုဖြစ်စဉ်တွင်မိလောင်ပျက်စီးသွားတဲ့ကြောက်တော်မြို့နယ်ဖယားပေါင်းကျေးရွာနဲ့တောင်ပေါင်းကျေးရွာကမိပေးတဲ့ကျေးရွာသားတွေလက်ရှိစားတော့နေထိုင်ရေးအခက်အခဲရှိနေတယ်လို့ကြောက်တော်မြို့နယ်ပြည်သူ့လူထုကိုယ်စားလှယ်ဦးထွန်းဝင်းကအခုလိုပြောပါတယ်။ကျေးက
တော့အဓိကစားတော့မှုတွေရောနေထိုင်မှုတွေပါအကုန်လုံးကျွန်တော်တို့ဟိုရှိကြတယ်ပေါ့။အဲ့ဒီနေရာတော့ကျွန်တော်တို့ဒီဝေယုံတုံကနဲ့ကမဲကလေးတို့ကြောင့်ဝင်လာတာနဲ့ဒါဘဝတစ်ခေတ်ကိုတစ်ခုပေါ့။ ဒီလိုတွေချက်ပြကြရတာပေါ့။ဒါထို့သဖြင့်တော့ဒီမိန်းလောင်တဲ့အချိန်မှာပါသွားတဲ့ညီတစုတွေမှာတော့ဟိုဘာမှကိုမရလိုက်တာ။ဆိုတော့လောလောဆယ်ကတော့ကျွန်တော်တို့နေဆက်တဲ့ဒီဗာဒိုင်းဆိုင်အဆောက်အဦတချို့မှာအထူးသဖြင့်ဒီရွာတွေရဲ့တစ်ဖက်ကင်းကဒီကလေးတွေနဲ့တစ်ဖက်ကင်းကရွာတွေမှာပေါ့။ပုံလုံးပြနေကြတာပေါ့။ဆိုတော့စားစားမှုတွေလည်းအခက်အခဲရှိနိုင်တယ်။နေထိုင်ရေးကလည်းပဲလောလောဆယ်ချက်တလို့ပဲနေကြတာပေါ့။ဆိုတော့ကျွန်တော်ပြန်ရတော့ဟို800စုညီတစုပေါင်း400ကျော်တယ်။လူကြီးကတော့ဟိုမနေ့ကတော့ကျွန်တော်ကိုစည်းရင်ရတာတော့1800ကျော်တော့ဟိုရတယ
်စက်တင်ဘာ3ရက်နေ့ညပိုင်းမှာကြောက်တော်မြို့နယ်ဖရားပေါင်းချေးရွာနဲ့တောင်ပေါင်းချေးရွာတို့မိလောင်ပျက်စီးသွားခဲ့တာပါမိပေးနဲ့ဆစ်ဆောင်ဒုက္ခသည်ရွာသားတွေဟာရွှေလန်ချေးရွာတဝင်းကန်ချေးရွာစေဦးချံချေးရွာကြောက်တန်းချေးရွာစစ်အောင်ချေးရွာတွေဘက်မှာခိုလုံနေကြရပါတယ်ချေးရွာမိရှုခံရလို့မိပေးတဲ့ရွာသားတွေအကူအညီလိုအပ်နေတယ်လို့လည်းဖရားပေါင်းချေးရွာသားအခုစိန်ဖေးကပြောပါတယ်
ညာဘက်က၃နာရီကျော်လောက်ရှိနေတယ်လို့ပြောရုံမရှိခင်တယ်။ဒီမှာတက်မတော်ကရှိတာပါပဲ။မရှိခင်ရတဲ့အင်ချီရေကတရားသူစုပါ။စားဖို့မြေကြီးလာတော့ပြည်တယ်ကိုကြီးတယ်ပြည်တယ်ကိုစားတယ်ဆိုတော့ပုံမပြည့်နေပါလေ။ကိုကြီးလိုအပ်တဲ့ဆိုတော့တော့ကျွန်တော်တို့ကတော့ပြောမခဲ့ဘူးဖြစ်နေတာ
။ကြေးရွာမီးလောင်ခဲ့ပေမဲ့မီးလောင်ကျွမ်းမှုမရှိတဲ့တောင်ပေါက်ကြေးရွာဘုံချောင်းမှာလည်းရွာသားဥယျ80နီးပါးခိုလုံနေတယ်လို့ကျောင်းတိုင်ဆရာတော်ကမိန့်ပါတယ
်ဒုက္ခရောက်နေရတယ်တက္ကသိုလ်မတွေတော့ဦးဇင်းကဒီမှာကျောင်းမှာပဲခေါ်ပြီးတော့ထားတာပေါ့လေဒါနည်းနည်းဒီကတန်တန်လေးတွေနဲ့စားသပ်ပြီးတော့နေကြတာပေါ့
လက်ရှိမိဘသိမ့်ပြည်သူတွေကိုရခိုင်နိုင်ငံရေးပါတီနဲ့လူမှုဖွဲ့စည်းတွေကလည်းကူညီထောက်ပံ့ပေးဆောင်နေတာပါရခိုင်ပြည်နယ်တဘာဝဘေးစီမံခန့်ခွဲရေးဦးစီးဌာနကဦးစီးရာရှိဦးရဲမင်းဦးကတော့မိဘသိမ့်ပြည်သူတွေအတွက်ထောက်ပံ့ရေးအစီအစဉ်ရှိနေတယ်လို့ဆိုပါတယ်
မီးလောင်သွားတယ်ဆုံးဆုံးသွားတယ်မိသားစုတွေကိုတော့ကယ်ဆယ်ရေးပစ္စည်းဒါဆရာမျိုးပေးတဲ့ခရိုင်ဆိုဆရာမျိုးပေါ့ပေးရမယ်ထိခြားပစ္စည်းဆံမိုးတွေ့ချက်ပြီးတော့ပေးရမယ်ပြီးတော့မီးလောင်သွားတဲ့အိမ်ကြီးရဲ့အိမ်မျိုးစားပုံမူပြီးတော့မျိုးတတ်မှတ်ချက်တွေနှုံးကားတွေရှိပါဒီဖြစ်စဉ်ပုံမူပြီးတော့မှကျွန်တော်တို့ကတွေ့ချက်ပြီးတော့ဒီပေးစဉ်ပြည်သူတွေကိုထောက်ပံ့ရမှာဖြစ်ပါ
ကြောက်တော်မြို့နယ်3မိုင်ခွာမှာရှိတဲ့ဖရားပေါင်းကြီးရွာနဲ့တောင်ပေါင်းကြီးရွာဘက်မှာစက်တင်ဘာလ3ရက်နေ့ကပောက်ကွဲဖြစ်ကားမှုဖြစ်ပွားပြီးမီးလောင်ကျွမ်းမှုဖြစ်ပွားခဲ့တာပါတရခန်တွေကတော့မြန်မာစစ်တပ်ကနေမီးရှို့ခဲ့တယ်လို့ဆွဆွဲမှုတွေရှိနေပေမဲ့တမတော်ဘက်ကတော့ညှင်းဆုပ်ထားပါတယ်လက်ရှိရေကမ်းပြည်နယ်မှာ COVID-19 ရောဂါဖြစ်ပွားကူးစက်မှုမြင့်တက်နေတယ်လို့တစ်ဖက်မှာလည်းစည်ရီပဋိပက္ခတွေကလည်းဖြစ်ပွားနေစေဖြစ်ပါတယ် COVID-19 ရောဂါဖြစ်ပွားနေစေအချိန်မှာလက်နက်ကပဋိပက္ခတွေရပ်စဲဖို့ကုလသမဂ္ဂသွေးမှုချုပ်ကနေတိုက်တွန်းမှုတွေရှိနေပေမဲ့မြန်မာနိုင်ငံတွင်းရေကမ်းပြည်နယ်နဲ့ရှမ်းပြည်နယ်တွင်းမှာစည်ရီသင်းမှမှုတွေကတော့ရှိနေစေဖြစ်ပါတယ်ကျွန်တော်နိုင်ကွန်းအိမ် VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်အိန္ဒိယချင်းမြန်မာနိုင်ငံမှာကိုဗစ်ကရောဂါဖြစ်ပွားမှုလုံးနေများလာတာကြောင့်ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းအလုံးကိုအဝင်ထွက်ပိတ်လိုက်တဲ့သတင်းကိုတင်ပြပါမယ်။ကျမအေးမှာပါ။မြန်မာနိုင်ငံမှာကိုဗစ်ကရောဂါပိုးတွဲရှိသူတွေတိုးမြင့်လာတာကြောင့်ထိုင်းအစိုးရကလုံခြုံရေးကိုတင်းကျပ်ထားပြီးထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေရဲ့အဝင်ထွက်တွေကိုလည်းပိတ်လိုက်ပါရယ်။ကရင်ဒုက္ခသည်စခန်း9ခုကိုတော့လာဇန်ပိုင်းကလေးကပိတ်ခဲ့ပြီးကရင်ဒုက္ခသည်စခန်းတစ်ခုကတော့မနေ့ကစတင်ပြီးပိတ်လိုက်ပါတယ်။ကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကတော့မြန်မာနိုင်ငံကနေဝင်ရောက်လာသူတွေရှိမှာကိုထိုင်းအစိုးရကစွဲနေတာကြောင့်အခုလိုမျိုးအဝင်အထွက်တွေကိုတင်းတင်းကြပ်ကြပ်ပိတ်လိုက်တာဖြစ်တယ်ဆိုပြီးပြောပြပါတယ်
။အခုလောကကျွန်တော်တို့စီကန်းထဲမှာပြင်ထွက်လို့များအပြင်ကလူဝင်လို့များအခုလောကကျတော့ရှင်နေကျုံးမယ်။ဒါကြောင့်သူကပြေးမဝင်ဘူး
။ဟုတ
်ဝင်သွားတဲ့လူကအထူးသဖြင့်အဲ့ဒီNGO ဒီအလုပ်ပိုင်းပဲအကြံနဲ့ NGO တွေပဲ
ဟုတ်
ကဲ့ NGO ကတော့ဝင်ဖို့အတော့သူတို့က planet ခွေတောင်းရသေးတယ
်ဟုတ်ကဲ့ဟုတ်
လားခွေပေးမှတော့ဝင်လို့ရတယ်အဓိကကိုဗစ်ကြောင့်တော့သူတို့ဆွေးနေတာအဲ့ဒီကျွန်တော်ဝမန်ဟိုနမပြပါလာတဲ့လူတွေပဲဒါကြောင့်အခုကအရင်သားဆိုတဲ့လောက်အခုကတော့ကျလိုက်တာလေ
မြန်မာနိုင်ငံရဲ့ပြည်တွင်းစစ်ကြောင်းထပ်ပြေးတိမ်းရှောင်လာသူတွေကိုတော့ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်း9ခုမှာနှစ်ပေါင်း30ကျော်ကြာထိုင်းအစိုးရကခိုလုံခွင့်ပေးထားတာဖြစ်ပါတယ်။ဒီဒုက္ခသည်စခန်း9ခုထဲမှာကီအနီဒုက္ခသည်စခန်း2ခုလည်းပါဝင်တာပါ။ကီအနီဒုက္ခသည်စခန်း2ခုမှာတော့ဒုက္ခသည်ပေါင်း13,000ကျော်ခိုလုံနေထိုင်နေကြတာဖြစ်ပြီးကျန်တဲ့ကီအနီဒုက္ခသည်စခန်း9ခုမှာခိုလုံနေတဲ့ဒုက္ခသည်တွေအလုံးပေါင်းမယ်ဆိုရင်တော့ထိုင်းမြန်မာနယ်စပ်ကစခန်းတွေမှာဒုက္ခသည်တသိန်းနီးပါးလောက်ခုလိုနေထိုင်နေကြတာဖြစ်ပါတယ်။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပ
ါ။ဘင်္ဂလားဒေ့ရှ်နိုင်ငံပါစန်ချာကျွမ်းမမရောက်နေနေပြီးသားရိုဟင်ဂျာဒုက္ခသည်တွေဟာ
လေထာရေးခက်ခဲရှိပြီးတော့ကျွန်းပေါ်မှာမနေလို့ကြဘူးလို့အဲ့ဒီကျွန်းကိုကိုယ်တိုင်တွားရောက်လေ့လာခွင့်ရခဲ့တဲ့ရိုဟင်ဂျာကောင်းဆောင်တွေကဗီအိုကိုပြောပြပါတယ်ကျွန်မစုမုံစုံစမ်းမင်းများထားတာတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံကနေတိန်းချောင်ပြေးလာကြတဲ့တိန်းချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာအခုဆိုရင်ဘင်္ဂလားဒေ့ရှ်ကစခန်းတွေလူရဲ့ထူထပ်များပြားလွန်လာတာကြောင့်နေထာရေးအဆင်ပ ဒီကနေ့မှာတော့စိုက်ပျိုးခင်းတွေစတင်ကြောင်းတွေကိုအဓိကလေ့လာခဲ့ပါတယ်လို့ခီးစင်မှာလိုက်ပါခဲ့တဲ့ဘာသာရေးခေါင်းဆောင်တူကပြောပြပါတယ
်ကျွန်တော်မင်္ဂဆောဒီကကျွန်တော်ဘရစ်တန်လော်ဂျီမှာဦးမဆိုင်ကြတဲ့အဲ့ဒီကိုခရီးတော့ပါတယ်အဲ့တော့တာတန်ကြောင်းတကောင်းတောက်တာလည်းပြောတယ်တာတန်ကြောင်းကိုကျွန်တော်ပြလိုက်တယ်မူကြောင်းကြောင်းနဲ့အလဲတဲ့ကြောင်းကြောင်းတွေကိုလည်းပြလိုက်တယ်မင်္ဂဆောဆောဆောနာနာရီခွဲမှာပါခွဲလုံးမှာပြန်မလို့
ဘာသာရေးခေါင်းဆောင်နေရောကက်မှာရှိတဲ့ခေါင်းဆောင်နေရောဒီအဲ့ဒီဘာစန်းစားကျွန်းကိုသွားပြီးလေ့လာတာစနေနေ့ကနေပြီးတော့စပြီးရောက်တယ်ပေါ့နော်တနင်္ဂနွေနေ့မှာလေ့လာတယ်ဒီနေ့တနင်္လာနေ့မှာဆိုလဲစာသင်ကျောင်းတွေကိုသွားလေ့လာတယ်နောက်ပြီးတော့ဒီမှာနေတဲ့လူတွေနဲ့လည်းတွေ့ရတယ်ဆိုတော့အဲ့ဒီကျွန်းရဲ့အခြေအနေကိုဘယ်လိုမြင်မိလဲဆရာလူနေဖို့တင့်တော်တယ်လို့ထင်လားတခြားသူတို့အတွက်ဘာတွေလုပ်ပေးဖို့ရောလိုအပ်အောင်မယ်လို့ထင်လဲဆရာဟုတ်
တို့လည်းနဲ့ကြားလိုက်ရင်ကျွန်တော်မသိတော့ဘူးလို့ကျွန်တော်အဲ့ဒါပဲမြင်တာ
ကျွန်တော်တို့သွားပြီးတော့လေ့လာတဲ့အချိန်မှာအဲ့ဒီကျွန်းထဲမှာရှိတဲ့ဘင်္ဂလားဒေ့ရှ်အစိုးရကပို့ဆောင်ထားတဲ့မြန်မာနိုင်ငံကထွက်ပြေးလာတဲ့လှေစီးပြေးဒုက္ခသည်300ကျော်နဲ့တွေ့ဆုံခွင့်ရခဲ့တဲ့အချိန်မှာတော့ဒုက္ခသည်တွေကရိုဟင်ဂျာခေါင်းဆောင်တွေကိုသူတို့ကိုဒီကျွန်းမှာမထားခဲ့ပဲစခန်းနေစီကိုပဲခေါ်ဆောင်သွားဖို့ဝိုင်းဝန်းတောင်းဆိုခဲ့ကြတယ်လို့ဒီခီးစင်မှာလိုက်ပါသွားတဲ့မော်လီဝီဘာသာရေးခေါင်းဆောင်တူကပြောပြပါတယ
်သူတို့ဟောတာငိုတာကျွန်တော်ကသူစလိုက်ရသွားပါကျွန်တော်ဒီမှာမနေရှင်ဘူးကျွန်တော်ဒီကိုမနမရီကြည့်ကြည့်ရဲကျွန်တော်ဒီမှာကျွန်တော်ကမနေရှင်ဘူးဆရာငွေကြီးမှအဲ့ဒါကြားလိုက်တာပါကျွန်တော်ကလည်းသိခင်လိုက်ပါကျွန်တော်ကနေတော့ကျွန်တော်ဆိုရင်ဟိုတာဟိုကဟိုအစူရမ်းနဲ့ကျွန်တော်နေတဲ့ရှင်နဲ့အဲ့ဒါသူရင်တော့ဘယ်လိုလုပ်ရှိတယ်အဲ့ဒါကျွန်တော်ကြည့်လိုက်မယ်အဲ့ဒါကိုလောလောဆယ်ကနေသိခင်လိုက်ပါဆိုပြီးနဲ့ကျွန်တော်သူ့ကိုမှာထားတယ်
ကျွန်းမှာခေတ္တနေထိုင်ရတဲ့ဒုက္ခသည်တွေအရေးကလက်ရှိ COVID-19 ကပ်ရောဂါကာလဖြစ်တာကြောင့်စီစဉ်မှုအခက်အခဲတွေဖြစ်နေတဲ့အကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကရှင်းပြပါတယ်လို့ခီးစင်မှာလိုက်ပါသွားတဲ့ဘာလူခါလေးစခန်းရဲ့ခေါင်းဆောင်ဆီယာနူမာမတ်ကလည်းပြောပြပါတယ်
။တောင်ကျတဲ့ပုံစံနဲ့ဒီမှာလက်ခဲ့တယ်လို့သူတို့ကပြောနေခဲ့တယ်။အဲကြောင့်လို့ကျွန်တော်တို့ဒီလာဆီယာဟာလက်ပြအပေါ်နဲ့ပဲကျွန်တော်ပြောနေခဲ့တယ်။ပြောနေတော့သူတို့ပြောတာကျွန်တော်တို့ဒီအခက်ကပေါ်ကဒီလိုပဲပဲသူတို့ဒီမှာနေလိုက်မှာမဟုတ်ဘူးသူတို့မှာမိဘတကြည့်ကြည့်တယ်ဆိုမှောင်နှမတွေကြည့်တယ်သူတို့နေကြတယ်ပို့ပေးမယ်မကြဘူးအခုကိုရိုနာဗိုင်းရပ်စ်နဲ့လုံးလုံးမရတာဘူးနည်းနည်းလေးပဲချမယ်လို့ပြောတာပ
ါဒီကျုံးကိုရောက်နေတဲ့ရိုဟင်ဂျာ306ယောက်ကပြီးခဲ့တဲ့ဧပြီလတုန်းကမလေးရှားနိုင်ငံကိုမှောက်ခိုးဆက်လီ20နဲ့သွားဖို့စူးစမ်းရင်းနဲ့ပင်လယ်ထဲမှာသတင်းပတ်နဲ့ချီမျောပါပြီးဒုက္ခရောက်နေရတဲ့လှေစီးပြေးတွေဖြစ်ပါတယ်ဗမာပြည်ကိုပြန်မယ်လို့သဘောမတူရင်တော့ဒီကျုံးကထွက်ခွာခွင့်မပြုဘူးလို့လည်းဘင်္ဂလားဒေ့ရှ်ကပြောဆိုထားတာပါဒါပေမဲ့ဒီကျုံးမှာနေရင်အန္တရာယ်ရှိတာကြောင့်ဒီရိုဟင်ဂျာတွေကိုအ мян ဆုံးကျုံးကနေရွှေ့ပြောင်းပေးဖို့လူခွင့်ရေးဆောင်ကြည့်ရေးအဖွဲ့ WHO ကလည်းတောင်းဆိုထားပါတယ်မြန်မာဆိုရဘက်ကတော့ရိုဟင်ဂျာဆိုတဲ့သုံးနှုန်းကိုလက်မခံပေမဲ့ဒုက္ခသည်တွေကိုစီစစ်လက်ခံသွားမယ်လို့တော့ပြောထားပါတယ်ရှင်ကျွန်မဆုမမ
VOA American အတန်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru စလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဒေါရရှင်များရှင်ကျမသင်္ကီထိုက်ပါ။ COVID-19 ကူးစက်ပြန့်နှံ့မှုကြောင့်အခက်အခဲမျိုးစုံနဲ့ရင်ဆိုင်ရတဲ့အသေးစားနဲ့အလားစားစီးပွားရေးလုပ်ငန်းတွေအတွက်အစိုးရအကူအညီအပြင်နိုင်ငံတကာရဲ့အကူအညီအစီအစဉ်တွေလည်းရှိနေပါတယ်။ဈေးကွက်စနစ်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအကူအညီဖြစ်တဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ထံကမကြသေးခင်ကပဲဆက်ပစ္စည်းဆိုင်ရာအကူအညီရထားတဲ့ပွင့်ကောင်းပဲကျော်လုပ်ငန်းကဒေါက်တာစုထင်းနဲ့မေးမြန်းပြီးဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြပေးပါမယ်ရှင်
ဝေးတိုင်းစလီမျိုးမှာခြေဆိုင်တဲ့ဒါစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆုသေးဟာဆိုလို့ရှိရင်ဒါမကြခင်ကပဲအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအကူအညီဖြစ်တဲ့ USAID ရဲ့အကူအညီပေါ့နော်အစီအစဉ်မှာဒါအကူအညီရထားတာပါဆိုတော့ဒေါက်တာဆုသေးရှင်ဘလို့အကူအညီမျိုးများရပါလဲရှင်
โอเคရှင်သူတို့ကတော့အခုဒီစောက်လို့ရတာတော့မျိုးစုံပေါ့เนาะဟိုဟာပေါ့နီးပညာအကူအညီတို့စက်ပစ္စည်းအကူအညီတို့မျိုးစုံရှိပါတယ်ဆိုတော့သူတို့ဆီကနေစက်ပစ္စည်းအကူအညီရထားခဲ့တာဖြစ်ပါတယ်ရှင
်အဲ့တော့ဒီ USAID ကနေပြီးတော့ခုနစက်ပစ္စည်းအထောက်ပံ့ရတယ်ဆိုတော့လုပ်ငန်းမှာရောဘာတွေပြောင်းလဲသွားလဲအရင်ကရောဒီစက်တွေနဲ့ထုတ်နေရမဟုတ်ဖဲနဲ့လက်နဲ့ထုတ်နေလို့လားဘလို့ပြောင်းလဲသွားလို့ပါလဲရှင်
အော်ဟုတ်ကဲ့ရှင်အရင်တော့ manual ပေါ့နော်အရင်တော့လက်မှုနဲ့ပဲတွားနေတာပေါ့နော်တွားနေတဲ့အချိန်ဒီမှာတော့အခက်ခဲတွေအများကြီးပေါ့နော်ကိုဘလောက်ပဲလုံနိုင်လုံနိုင် manual ဆိုတဲ့အတိုင်းပဲပေါ့နော်အများကြီးကိုမတွားနိုင်တာမျိုးတွေပေါ့နော်ဒီဈေးကွက်ထဲမှာရှင်ဖိုက်တဲ့အခါမှာအဲဒီအခက်ခဲတွေအများကြီးရင်ဆိုင်ရတာတွေရှိရပေါ့နော်အဲဒီကနေမှစက်ကိုပြောင်းလဲလိုက်တဲ့အခါကျတော့သူတို့ရွေတာလေအဓိက export ဈေးကွက်ပေါ့ပြည်တွင်းဈေးကွက်တယ်မကပဲနဲ့ export ဈေးကွက်ထိပါရည်ရွယ်တာဆိုတော့ဥပမာဒီအားလုံးစက်တွေပြောင်းလဲသွားတဲ့ခါမှာ food safety လည်းဖြစ်သွားမယ်ပြီးတော့ဒီတခြားနိုင်ငံအထိလက်ရှိလည်းသူကအခုအဲ US နဲ့ပစ္စည်းပို့နေတဲ့အပိုင်းတွေလည်းရှိနေတော့အဲ့ဒီထိပါအများကြီးတိုးတက်သွားနိုင်တယ်ပေါ့နော်အဲ့ဒီအတွက်လည်းတိုးတက်နိုင်တယ်နောက်ပြီးတော့ခါကြတော့ဒီဝန်ထမ်းတွေရဲ့ဒီကျန်းမာရေးပဲအကုန်လုံးပေါ့နော်အများကြီးပြုပြင်ပြောင်းလဲသွားနိုင်မယ်လို့ဟိုယူဆကြည့်ပါတယ်ရှင်
ဟုတ်ကဲ့အဲ့တော့ဒီအသေးစားအလတ်စားလုပ်ငန်းတွေအတွက်နိုင်ငံတကာအကူအညီတွေကဘယ်လောက်အထောက်အကူဖြစ်ပါလဲရှင
်အခု SME တွေအများဆုံးမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ SME တွေအများဆုံးလိုအပ်တာကလည်းအဓိကနည်းပညာအကူအညီတွေပေါ့နော်နည်းပညာအကူအညီတို့အဲနောက်ပြီးတော့အဲ့လိုမျိုးဟိုဒီလိုအပ်တဲ့အဲဒီစပစ္စည်းပေါ့နော်အဲ့လိုမျိုးလုပ်ငန်းဘယ်လုပ်ငန်းပဲဖြစ်ဖြစ်ကိုယ်လုပ်ငန်းနဲ့ကိုက်ညီတဲ့အဥ္စာမျိုးပေါ့နော်စပစ္စည်းပဲဖြစ်ဖြစ်ထောက်ပံ့တာပဲဖြစ်ဖြစ်အဲပြီးလို့ရှင်နိုင်ငံတကာဈေးကွက်ကိုထိုးဖောက်ဖို့အတွက်ကိုအဆက်အသွယ်တွေထောက်ပံ့တာပဲဖြစ်ဖြစ်ပေါ့နော်အဲ့ဒီအရာကအများကြီးတိုးတက်ပြောင်းလဲနိုင်တယ်ပေါ့နော်အခုလေမြန်မာနိုင်ငံမှာတော်တော်များများ UK ဘက်ကလည်းလာတယ်အခု US ကြီးတယ် US ကလည်းကြားနေပြီရှင် USAID ကလည်းလေအဲ့တော့ USAID ရှိမယ် UK ဘက်က project တွေရှိမယ်အဲပြီးတော့ဒိမတ်ကလာတာတွေရှိရဲ့ talent ကလာတာတွေရှိရပေါ့နော်ဒါအစုတိတာလေးတွေပဲရှိသေးတာအစုတိတဲ့တခြားထောက်ပံ့တဲ့အဖွဲ့အစည်းတွေလည်းအများကြီးရှိနေဦးမှာပါရှင
်ဆိုတော့ဒီနိုင်ငံတကာအထောက်ပံ့နေဟိုရယူတဲ့အခါမှာဒီလုပ်ငန်းရှင်တွေဘက်ကဘယ်လိုမျိုးတာဝန်ယူရပါသလဲရှင
်တာဝန်ယူမှုတာဝန်ခံမှုကတော့အပြည့်ပေးရတယ်ရှင်ဟောငါလက်ထက်ရောက်ရင်ပြီးသွားရောဆိုတဲ့ပုံစံမျိုးနဲ့တော့လုပ်လို့မရဘူးရှင်အခုဆိုရင်လည်းဆိုရင်အဲဒီ၄နှစ်ပေါ့နော်၄နှစ်လုံးလုံးမှာကိုကကွာတို့သူတို့ဒီအောက်စာကိုယူပြီးရင်ဘယ်တော့တိုးတက်ပါမယ်လို့ပြောထားတဲ့ကိုယ့်ရဲ့တိုးတက်မှုလည်းတစ်ချိန်လုံးကြည့်နေရမယ် report လည်းအမြဲတမ်းတင်ပေးရတယ်အမြဲတမ်းဟိုမှာဟိုလစင်ပဲဖြစ်ဖြစ်၃လတစ်ခါပဲဖြစ်ဖြစ်ပေါ့နော် quarterly ပဲဖြစ်ဖြစ် monthly ပဲဖြစ်ဖြစ်သူတို့အမြဲတမ်း report တွေတင်ပေးရတယ်ဒီတိုးတက်မှုတွေနဲ့ပတ်သက်လို့အမြဲတမ်းလည်းဟိုစောင့်ကြည့်တာမျိုးလည်းရှိတယ်ပြီးတော့တကယ်ပဲအမှန်အကန်အလုပ်လုပ်ရလားတကယ်ပဲတိုးတက်ပြောင်းလဲလာတာမှန်ရလားဆိုတာကိုလည်းသူတို့အဖွဲ့အစည်းကအမြဲတမ်းဒီလုပ်ငန်းရှင်တွေကိုတစ်ချိန်လုံးလိုက်ပြီးတော့ services စင်တာမျိုးတွေနောက်ပြီးတော့ report တင်ပေးရတာမျိုးတွေအမျိုးစုံရှိရဲ့အဲ့ဒီထဲမှာမှားနေတာရှိရဲ့ဆိုလို့ရှိရင်လည်းသူတို့ဘက်ကနေပြီးတော့ခါကြတော့အဲ့လို support တာမျိုးတွေပေါ့နော်အဲ့လိုမျိုးတွေလည်းဟိုကြားနေရပါတယ်ပေါ့နော်အဲ့လိုမျိုးတော့ရှိပါတယ်ရှင
်ဟုတ်ကဲ့အဲ့တော့ဒီရတဲ့အကူအညီနဲ့အဲ့လိုဒီကိုယ့်ဘက်ကနေပြန်လုပ်ပေးရတဲ့ဟာတွေပေါ့နော်အဲ့ဒီအပိုင်းရောက်တော့ရောဟိုလုပ်ငန်းရှင်တယောက်အနေနဲ့ပို့ပြီးတော့အလုရှုပ်သွားစေသလားဒါတည်းကဟိုကိုယ့်အတွက်တာဝန်တစ်ခုကြီးမြတ်ဖြစ်လာပါသလား
ဒါကတော့ပုံမှန်လုပ်ပေးရမယ်အဲကိုကသူတို့မတင်မှုဆိုရင်တောင်မှပေါ့နော် report မပေးရအောင်ဆိုရင်တောင်ဒါကိုလုံငန်းမှာမရှိဟိုလေရှိကိုရှိတဲ့နဲ့ဖြစ်ကိုဖြစ်တဲ့နဲ့ပေါ့နော်ဒီ indicator တွေဖြစ်နေတဲ့အတွက်ကလုတ်ကိုလုတ်ရမယ့်ဥစ္စာတွေပေါ့နော်အဲ့လိုမျိုးလေးနောက်ကနေ control တစ်ခုရှိတော့ခါကျတော့ပို့ပြီးတော့ကိုကတွန်းအားဖြစ်စေရလို့တော့ခံစားရတယ်ပေါ့နော်အဲမဟုတ်ရင်အရပြီးွားလဲအေးစစ်စစ်နေပြီဆိုရင်တော့ဒါအလှရှင်နေလေအလှရှင်နေပေးထားတဲ့ပတ်သက်ဖြစ်နေတဲ့အတွက်အဲ့တော့ကိုလက်ထက်မှာရပြီးချောင်းထိုးလိုက်မှနဲ့စရင်အဲ့လိုနောက်ကနေတွန်းအားတစ်ခုဖြစ်နေတဲ့အတွက်အော်ငါဖြစ်ကိုဖြစ်အောင်လုတ်ရမယ်ဆိုတော့တွေးနေဆိုတော့နောက်ကနေတုံးအားကြောင့်လည်းလုတ်ဖြစ်တာလည်းရှိတယ်ပိုပြီးစီးစနစ်ကြတဲ့အလုပ်ဟိုစီးစနစ်ကြအောင်လုတ်တက်သွားတဲ့အလိချင်းကောင်တစ်ခုလည်းရလာတယ်လို့တော့ဆိုတော့ပိုထင်ပါတယ်ရှင
်အခုညီတော်တော်များများငွေကြေးပေးတာမဟုတ်ဖဲနဲ့နီးပညာဒါမှမဟုတ်လဲစက်ပစ္စည်းဆိုလဲဒါစက်ပစ္စည်းပေါ့နော်ဒီလိုမျိုးပေးတာပါဆိုတော့ဒီလုပ်ငန်းရှင်တွေဘက်ကရောဒါကအထောက်အကူဖြစ်ပါရဲ့လားဟိုငွေရတာကပုံမြတ်မကောင်းဘူးလား
လက်ထဲမှာငွေရှောက်လာတဲ့အခါမှာဥမာပေါ့နော်က ကိုလိုအပ်တဲ့လုပ်ငန်းကိုလုပ်ငန်းတွေမှာမထည့်ဖြစ်ဘဲနဲ့တခြားမှာကိုလိုအပ်တဲ့နေရာမှာသုံးမိသွားတယ်ဆိုလို့ရှိရင်ဒါကလုပ်ငန်းတိုးတက်ဖို့မဟုတ်တော့ဘဲနဲ့အများကြီးထိခိုက်နစ်နာနိုင်မှာပေါ့နော်ဟိုဘက်က grant ပေးတဲ့နိုင်ငံတွေအရောကိုလိုငန်းအရောအများကြီးထိခိုက်နစ်နာနိုင်မှာဖြစ်တဲ့အတွက်အခုလိုမျိုးလုံးဝငွေပေးရမျိုးမဟုတ်ဘဲနဲ့သူတို့လူချင်းနဲ့စက်ပြေဆိုသူတို့ကိုယ်တိုင်တိုက်ရိုက်ဝယ်ပေးတာမျိုးကပို့ပြီးတော့အများကြီးပို့ပြီးထိရောက်ပြီးတော့အကျိုးရှိပါလိမ့်မယ်လို့တော့ဆိုတော့ထင်ပါတယ်အခုလက်ရှိစီဇန်လေးကလည်းပို့ပြီးတော့ကောင်းပါရဲ့ရှင
်ဒီနိုင်ငံတကာအကူအညီတွေကြောင့်လုပ်ငန်းမှာကိုယ့်ရဲ့မျိုးဖလားလုပ်ငန်းကဘာများတိတိတတ်တတ်ပြောင်းလဲလာတာရှိပါသလဲ
ဟုတ်ကဲ့ရှင်ဟိုအများကြီးတော့ပြောင်းလဲလာပါတယ်အဲ့ဒါနီးပညာအကူအညီဆိုရင်လေကိုယ်ဆိုလို့ရှိရင်ကိုတိတလောက်နီးပညာနဲ့ကြတော့ကို international မှာထိုးဖောက်ဖို့အတွက်မှာကြတော့အားနည်းချက်တွေအများကြီးရှိရပေါ့နော်အဲ့အတွက်နီးပညာအကူအညီတခါတလေဆိုလို့ရှိရင်နောက်ဆုံး business plan marketing plan ဆွဲတာမှာအစားပေါ့နော်ကိုကကိုနိုင်ငံနဲ့ကိုတိတဲ့အမြင်နဲ့ဆွဲတာနဲ့စာရင် Africa ပညာရှင်တွေပေါ့နော် expert တွေကလာပြီးတော့ကိုကြီးပြီးဆွဲပေးတာကပို့ပြီးတော့အထောက်အကူအများကြီးပို့ဖြစ်တယ်ပေါ့နော်တို့တစ်ခုလဲရှိတာကကိုကလည်းပူကျိုးစားရတာပေါ့နော်အနည်းဆုံးတော့ကိုစီမှာ90ရာခိုင်နှုန်း80ရာခိုင်နှုန်းစိုက်ထုတ်ဖို့ငွေပမာဏကိုစီမှာစတမ်းမိုင်ရှိနေဖို့လည်းလိုအပ်တယ်ပေါ့နော်အနည်းဆုံးကိုစီမှာစိုက်ထုတ်ဖို့ငွေက90တုံးမဟုတ်80ရာခိုင်နှုန်းလည်းထမှလည်းရှိထားပြီဆိုလို့လည်းငွေမှာပမာဏနဲ့ပေါင်းလိုက်ရင်ဥမာ9နှစ်လောက်မှဝယ်ရမယ့်စက်ဖြစ်စီတစ်ခုကဟို3နှစ်လောက်နဲ့လည်းဖြစ်ဖြစ်သွားတာမျိုးပေါ့နော်ပုံပြီးမြန်လာတာမျိုးပေါ့
VOA မြန်မာပိုင်းရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆွေမြတ်မောင်ပါရှင်။မြန်မာနိုင်ငံမှာ November 10ရက်ကျင်းပမယ့်ရွေးကောက်ပွဲကိုမထိခိုက်အောင်လို့ Facebook ကစောင့်ရနေပါတယ်လို့ August 31ရက်နေ့က Facebook ကသတင်းထုတ်ပြန်ပါတယ်။ထိခိုက်စေမယ့်အချက်အလက်အမှားတွေမပြတ်အောင်စောင့်ရနေတယ်လို့အမုန်းစကားတွေအကြမ်းဖက်မှုတွေကိုလှုံ့ဆော်တဲ့ဖော်ပြချက်တွေကိုဖယ်ရှားနေတဲ့အကြောင်းကိုထုတ်ပြန်ချက်ထဲမှာရေးထားပါတယ်။မဲဆန္ဒရှင်တွေကြားမှာမဲမပေးချအောင်လို့ကြိုးစားတဲ့ဖော်ပြချက်မျိုးတွေရွှေကောက်ပွဲလုပ်ငန်းရှင်တွေပေါ်ထိခိုက်စေမဲ့ပေါ်ပြချက်တွေကိုဖယ်ရှားသွားမယ်လို့ပြောပါတယ်။ခြေညာချက်ထုတ်ချိန်ကနေ November 22ရက်နေ့အထိ Facebook ပေါ်တင်တဲ့သတင်းအချက်အလက်မှားတွေကောလာဟလတွေကိုဖယ်ရှားသွားမှာဖြစ်ပါတယ်။သူအဆိုကိုယ်စလဲလောင်းဟာမြန်မာနိုင်ငံသားမဟုတ်ဘဲဘင်္ဂါလီဖြစ်လို့ရွှေကောက်ပွဲဝင်ပြိုင်လို့မရဘူးဆိုတာမျိုးမှားယွင်းပေါ်ပြမှုမျိုးတွေကိုဖယ်ရှားသွားမှာဖြစ်တယ်လို့ဥပမာပေးထားပါတယ်။ရခိုင်ပြည်နယ်ထဲမှာဖြစ်ခဲ့တဲ့ပဋိပက္ခတွေနဲ့ပတ်သက်လို့Facebook လူမှုကွန်ရက်ဟာအမုန်းစကားဖြန့်နာတွေအကြမ်းဖက်ဖို့တုံ့ဆော်တာတွေကိုထိထိရောက်ရောက်မတားဆီးနိုင်ခဲ့ဘူးလို့ဝေဖန်ခံထားရချိန်မှာအခုလိုမျိုး Facebook ကရွေးကောက်ပွဲမထိခိုက်အောင်ဆောင်ရွက်လာတာဖြစ်ပါတယ်။သတင်းမှားတွေမပြန့်ရေးအပအဝင်အခုလိုစောင့်ကြည့်တုံ့ပြန်သွားမယ်လို့ Facebook ကပြောကြားတာကောင်းပေမဲ့လက်တွေ့ဆောင်ရွက်မဲ့နေရာမှာတတိထားလုပ်ရမယ့်အချက်တွေရှိတယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နှုတ်ရှားဆောင်ရွက်နေတဲ့အတန်အဖွဲကိုတည်ထောင်သူသုတေသနမန်နေဂျာကိုရဲဝေဖြူအောင်ကထောက်ပြပါရယ
်အပိုင်းနှစ်ပိုင်းရှိတယ်ပေါ့နော်ဆိုတော့ပထမတစ်ပိုင်းကတော့ဘယ်လိုအကောင့်တွေဖော်မလဲဆိုတာကိုရင်ပြောရမယ်နဲ့တူတယ်ဆိုတော့ဒါကြောင့်လဲဆိုတော့ဒီအရင်ကာလတွေတုန်းကမြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင် Facebook ကနေပြီးတော့ခရီးကိုပြုခဲ့တဲ့ဟာတွေရှိတယ်အမှတ်ခံချက်ပေးခဲ့တဲ့ဟာတွေရှိတယ်တွတ်တော်လည်းတကယ်အကောင့်တွေဖော်တဲ့နေရာမှာအဲ့ဒါတွေပြည့်မိကြတာမရှိဘူးဥပမာဆိုလို့ရှိရင်ကျွန်တော်တို့တွေကတကယ်လို့မှ NDA များတဲ့အချက်လက်တွေအကြောင်းအရာတွေကို24နာရီတွင်ဖယ်ရှားပေးမိလို့ပါတော့ခရီးကိုပြုခဲ့ပေးမယ်လေတကယ်လက်တွေ့မှာက24နာရီတောင်မှမဖြုတ်ချနိုင်တဲ့ဟာတွေအများကြီးရှိခဲ့တယ်။တပြီးတဲ့အခါမှာဒီကျွန်တော်တို့ဒီကဒီအမုန်းစကားတို့ကိုပေါ့နော်ဒီအကြောင်းပြပြီးတော့မှလက်လက်ဆောင်တော့ပြောဆိုခွင့်ဒီချိုးပေါက်ခံရတဲ့ဖြစ်စဉ်တွေလည်းအတိတ်မှာတော့အများကြီးရှိခဲ့တယ်ပေါ့နော်အမုန်းစကားတွေဒီလူအဖွဲ့အစည်းကိုတကယ်လို့မှ NDA ပြုလာနိုင်တဲ့လူမှုပလိပက္ခတွေဖြစ်လာစေနိုင်တဲ့အကြမ်းဖက်မှုတွေဖြစ်လာစေနိုင်တဲ့အန်ဒီရရှိတဲ့စကားဖြစ်အတွင်ပြောင်းရင်တော့ကန့်တရပါလိမ့်မယ်အဲ့လိုမဟုတ်တဲ့ဒီတာမန်ဒီဝေဖန်ပြောဆိုမှုတွေပြီးရဲ့အခါမှာဒီအမုန်းဒီပေါ်တော့အန်ဒီရရှိတဲ့စကားမမြောက်တဲ့တာမန်တကယ်ရက်တွေကိုတော့ဒီပေါ်တော့ဒီပြိပင်လို့မရအောင်အကောင်ပြိပင်တာကလည်းလက်ဆောင်ပြောဆိုမှုကိုပြိပင်တဲ့လူပဲအချို့သောတတိယမီဒီယာတွေရဲ့အချို့သော post တွေကို Facebook ကဖျက်ချလိုက်တာတွေပြီးရဲ့အခါမှာဒီတိုင်းရင်းသားအရေးကိစ္စပြောဆိုတာတွေကိုဒီပေါ်တော့ဒီ Facebook ကဖျောက်ချတာတွေစတဲ့ဟာတွေကအများကြီးရှိတယ်လက်တော့တောင်မှရှိရသူတို့အခုလည်းဟိုထက်ပြီးတော့မှရေခောက်ပွဲနဲ့ပတ်သက်ပြီးတော့မှ rule regulation အစ်စ်တင်လုပ်လိုက်တယ်ပေါ့နော်ဆိုတော့အဲ့ဒါကလည်းဘယ်လောက်ထိလက်လက်ဆောင်တော့ပြောဆိုကွင်းကိုဘယ်လောက်ကာကွယ်ပေးနိုင်မလဲပြဿနာတွေရောဘယ်လောက်ဖြေရှင်းမနိုင်မလဲဆိုတော့အဆင့်ခေါ်မှုတစ်ခုပေါ့နော်ဆိုတော့နောက်ဒုတိယပိုင်းအနေနဲ့ကျွန်တော်မြင်တာကကြတော့Facebook ကဒီကျွန်တော်တို့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မှဗမာ language ပြီးတဲ့အခါမှာဒီအပြောများတဲ့ဒီ Rakhine Jinpo ပြီးတဲ့အခါမှာဒီအခြားတော့ဒီတိုင်းရင်းသား language တွေအတ္တဓာတ်ဒီအမျိုးစုံကိုပေါ့နော်ဒီကျွန်တော်တက်ကြွနဲ့တူဒီအများကြီးလက်ခံဖို့လိုအပ်တယ်ပေါ့လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးအခင်းအကျင်း ပြီးတဲ့အခါမှာဘာသာစကားအရာဘာသာပိတာအရာစားတဲ့လူစားတဲ့အကြောင်းအရာတွေကိုတိတိကျကျကောက်ကွက်ပြပြဒီမြန်မာနိုင်ငံရဲ့ရေကန်ရေကန်နိုင်ငံရေးအခြေအနေကိုတိပတာလူတွေဆိုလို့ရှိရင်တော့ပြဿနာမရှိဘူးအဲ့လိုမျိုးပဲနဲ့လူသားတော်မှမဟုတ်တဲ့ AI တွေကိုတုံးပြီးတော့မှဒီဓာရီကိုလုပ်မယ်ဆိုတာကအင်မတန်မှစိုးရင်ကိုကောင်းတဲ့ကိစ္စဖြစ်တယ်အလွန်အတီးအများကြီးပေါ့နော်လွတ်လပ်စွာတစ်ပတ်ပြောဆိုမှုကိုဟိုထိခိုက်လာနိုင်ကြီးအများကြီးရှိရလို့ကျွန်တော်ထင်တယ်မြန်မာနိုင်ငံရဲ့ content ကိုတိတိကျကျသိနေတဲ့ခြေကံမြေကံနောက်ခံအခြေအနေတွေကိုသိရှာသိပြီးရခါမှာဘာသာစကားပါဝင်အခြားသောဒီတိုင်းသာဘာသာစကားတွေပါဟိုဒုက္ခနဲ့တူသိနေတဲ့သူတွေကိုပေါ့နော်ခန့်အပ်ပြီးတော့လောက်တာကဟိုအဆင်ပြေမယ်လို့တော့ထင်ပါတယ်ပေါ့နော
်မြန်မာနိုင်ငံရွေးကောက်ပွဲအတွက် Facebook ရဲ့စီကံချက်အသစ်တွေထဲမှာတည်င်းနဲ့မသက်ဆိုင်ပဲထင်အောင်ထင်မှားဖြစ်နိုင်တဲ့ပုံအမှားတွေတုံးနာတွေထိန်းချုပ်ရေးလဲပါဝင်ပါတယ်။တက်တန်းတစ်နှစ်ကျော်ရှိနေတဲ့ပုံတွေကိုပြန်ရှယ်မယ်ဆိုရင်ဒီဓာတ်ပုံဟာတစ်နှစ်ကျော်တည်းကရှိနေတဲ့ဓာတ်ပုံအဟောင်းဖြစ်တယ်ဆိုတာမျိုးရှယ်မဲ့သူကိုသတိပေးမယ်လို့ Facebook ထုတ်ပြန်ချက်မှာရေးထားပါတယ်။အဲ့ဒီလိုလုပ်နိုင်ဖို့ Artificial Intelligence AI ဉာဏ်ရည်တုနည်းပညာအပြင်လူတွေကစောင့်ကြည့်ဆောင်ရွက်သွားမယ်လို့ဆိုပါတယ်။တဲ့မှာအချက်အလက်မှားတွေမပြတ်အောင်ထိန်းချုပ်နိုင်ဖို့အတွက် Facebook Messenger ကနေ message text send forward ပို့တာကိုလည်းတခါတဲ့လူအများကြီးစီကိုမပို့နိုင်အောင်လို့အကောင့်၅ခုစီကိုပဲပို့နိုင်ဖို့ထိန်းချုပ်ထားပါတယ်။ဒါကလည်းမင်းခွန်းထုတ်စရာဖြစ်တယ်လို့ကိုရဲဝင်ဖြူအောင်ကပြောပါတယ်
။ဒီအရင်ပလိပခါတွေမှာဆိုလို့ရှိရင်တော့ဒီစောင့်စော်တဲ့လူတွေကဒီအဲ့လိုမျိုးအတုံးပြူပြီးတော့လုပ်ခဲ့တာတွေတွေ့ရတယ်။ဥပမာဆိုလို့ရှိရင်တရားရုံးကနေပြီးတော့မှပေပါတာဝင်ပေပါတာဝင်လေးကတော့ဘာတွေပြင်ဆင်နေပါလဲသူတို့တွေကဘာတွေတိုက်ခိုက်ဖို့လုပ်နေပါလဲဆိုတော့အကြောင်းအရာတွေမှာဟိုဒီ message ကို10ဦးစီညှောက်ဝေလိုက်ပါလို့15ဦးစီညှောက်ဝေလိုက်ပါလို့ဆိုတော့ဒီ fake message တွေပို့တယ်အဲ့အရာတွေကိုပြန်လည်ညှောက်ဝေပြီးတော့ပြန်နေတာရှိတယ်အဲ့အရာတွေကိုတော့တာစီကောင်တာစီပြန်ထိုင်လိုက်တယ်တူတော်ညာမေးခွန်းတစ်ခုကကျတော့ကောင်းမွန်တဲ့ message တွေပို့ကောင်းမွန်တဲ့ message တွေကိုကျတော့ဘယ်လိုတာစီပြန်နိုင်မှာလဲတကယ်တော့တာစီပေးနိုင်ရဲ့မလားဆိုတာကအပြစ်ဒဏ်ရှိရပါတော့ဆိုတော့အဲ့အရာတွေကတော့မေးခွန်းထုတ်စရာပဲဆိုတော့ပထမဦးဆုံးအနေနဲ့ကျွန်တော်အဲ့ချာလေးသွားချင်ပါတယ်
Facebook လူမှုကွန်ရက်ပေါ်မှာလူမှုရေးရွေးကောက်ပွဲနိုင်ငံရေးကိစ္စတွေကိုကြော်ညာတဲ့အခါဒီကြော်ညာတွေကိုဘသူကဖဲအဖွဲ့အစည်းကလုပ်တဲ့ကြော်ညာလဲဆိုတာအောက်မှာမဖြစ်မနေဖော်ပြဖို့လိုအပ်ပါတယ်။ဒီကြော်ညာဟာဘသူကဘာရည်ရွယ်ချက်နဲ့ထည့်တယ်လဲဆိုတာကို Facebook တုံးတဲ့သူတွေသိရှိနားလည်နိုင်ဖို့ဖြစ်တယ်လို့ပြောပါတယ်။အဲ့ဒီကြော်ညာတွေကိုလည်းပြန်လည်ကြည့်နိုင်ဖို့ Facebook ရဲ့ Ad Library ဆိုတဲ့နေရာမှာ9နှစ်သိမ်းထားပေးမှာပါ။
အဲ့အချက်အလက်တွေကကျွန်တော်တို့တွေကဒီကောင်းတယ်လို့ယူဆရတယ်ရေကူအားဖြင့်ကောင်းတယ်လို့ယူဆရတယ်တကယ်တမ်းအဲ့လိုမျိုးဒီတည်င်းအချက်လက်ဒီအမှားတွေပြီးတဲ့အခါမှာဒီကျွန်တော်တို့ကတကယ်အနေရှိတဲ့စကားတွေကိုဖြန့်နေတဲ့အဲ့လိုမျိုးဖြန့်နိုင်ရရှိတဲ့ page မျိုးတွေပေါ့အဲ့လိုမျိုး page မျိုးတွေကကြော်ညာတဲ့ကြော်ညာတွေကိုတော့အဲ့လိုမျိုးသာလုပ်ပြီးလို့ရှိရင်ပိုအဆင်ပြေမယ်လို့ကျွန်တော်တို့လည်းမြင်မိပါတယ
်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားဆောင်ရွက်နေတဲ့အသံအဖွဲ့ကိုတည်ထောင်သူသုတေသနမန်နေဂျာကိုရဲဝေဖြူအောင်ဖြစ်ပါတယ် Facebook ပေါ်ကတည်င်းအချက်လက်တွေမှန်မှန်မှန်စွာကို Boom AFP Fact Check နဲ့ Fact Crescendo ဆိုတဲ့မိတ်ဖက်အဖွဲ့၃ဖွဲ့ကစစ်ပေးနေတာဖြစ်ပါတယ်အခု2020ခုနှစ်ဒုတိယ3လပတ်ထဲမှာအမုန်းပွားစီတဲ့အချက်အလက်တွေပါဝင်နေတာကြောင့်ဖော်ပြချက်ပေါင်း28,000ကိုဖြုတ်ချခဲ့တယ်လို့ Facebook ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်ပထမ3လပတ်မှာလည်းအဲ့ဒီလိုဖယ်ရှားလိုက်တဲ့ဖော်ပြချက်ပေါင်းက9,000ရှိခဲ့ရာကဒုတိယ3လပတ်မှာတော့3,000နီးပါးအထိများလာခဲ့တာပါရွေးကောက်ပွဲကာလမှာသူ့အမြင်ကိုအမြင်တွေကိုပွန့်ပွန့်လင်းလင်းလွတ်လွတ်လပ်လပ်ပြောဆိုဆွေးနွေးကြဖို့ကအရေးကြီးပါတယ်။ဒီလိုမျိုးအမြင်မတူတာတွေကိုတည်င်းမှမပြတ်အောင်ဆိုပြီးထိတ်ချုပ်တာမျိုးလက်ရှိအာဏာရအစိုးရအလိုကျကန့်သက်တာမျိုးတွေဖြစ်မှာကိုတော့အရက်ဖက်အဖွဲ့အစည်းတွေကစိုးရိမ်နေကြပါတယ်ရှင်။ကျွန်မဆွေးမြတ်ပါမှာ
明了啊先阿龙西来表现报告啊先各位眼睛目也是嘛可是你来听报告家族里面你不想要老刚刚的人都是来过但这样的人妈妈就不要被到外面这么一旦拿走吧当国家的美籍给报告会批的 BDS 毕业的一百马来投来的的清啊 American Billboard 也 Hot 的批送爹地啊先我七千要到外ဒါကကိုရီးယား K-pop တချင်တပုတ်အနေနဲ့ဘေဘော့ရဲ့အကောင်းဆုံးစီးရဲမှာထိတ်ဆုံးရောက်တာပထမအဦးဆုံးဖြစ်ပါတယ်။2013ခုနှစ်မှာစတင်ဖွဲ့စည်းတဲ့ BTS အဖွဲ့ဟာ K-pop ကို American ပြည်အောင်စုနဲ့တကမ္ဘာလုံးကိုအရှိန်ဟုန်ပြည့်ဖြစ်နေရောက်ရှိစေတာပါ။အောက်တိုဘာ31ရက်နေ့မှာအခုသူတို့ထွက်သွားတဲ့ Dynamite ဆိုတဲ့တချင်ကအင်္ဂလိပ်ဘာသာနဲ့တပုတ်လုံးတည်ဆူထားတဲ့သူတို့အဖွဲ့ရဲ့ပထမအဦးဆုံးအင်္ဂလိပ်တချင်လည်းဖြစ်ပါတယ်။ the chain to the Batama the Jim Bamavi, American Nang and the Kura Marin online out of Mubang, don't let any, now Tamuba, don't they, she like? Never heard of his own DDR singer, American Nangan Rima, online and out of Muri, radio line regard, Tolu Murine. To get the chain, online or Abjimava, Yangta Yamuri go bump your dread up, Sipari. You know, Dangoria Sui, Natan Sana Kunima, Soro Sanga, Kenem Styles Red the Chine, Billboard Hot and Red Sima, Nemagneti, Amis on Yaka Burawa. A good BDS Dynamite the Chinga, YouTube video, website Male. They are Tema, a Chi Miazon video of Chine, Sanjay Dintawari.
We have a new movie coming out in September, a concert in October, and a new album later this year.
Wow.
Oh, you can buy it. BTS put out the thing on the Yarang Lurai Dream, your legend in Chicago. Sounds in Bilawai, Lupiawai. We go through this September, my ocean got a car trip on me. အော်ဒူဝါလာမှာဖြော်ပြီးဝဲလို့မယ်တင်းတင်းကုန်ပိုင်းမှာအခွေအစ်ထွက်ပါမယ်လို့သူတို့အဖွဲ့တွေကကြုံခုတ်ကပြောသွားပါတယ်ဘီဒီအက်စ်ဖွဲ့ကပြီးခဲ့တဲ့သတင်းပတ်ကမှာကျင်းပသွားတဲ့ MTV
Video ဂီတာစုပြီးဝဲမှာလဲ Dynamite ဆိုတဲ့သတင်းနဲ့ပထမအဆုံးချင်းဖြော်ပြီးသွားခဲ့တာပါအဲ့ဒီ MTV ဂီတာစုချင်းမျိုးမှာသူတို့ကအကောင်းဆုံးဂီတာအဖွဲ့စုအကောင်းဆုံးပေါ့အဖွဲ့စုအပါအဝင်စုလေးစုရရှိသွားပါတယ်ရှင်
As I understand it, we're trying to prevent World War III.
When a brother shows you in Toloyiga, Toloyakure, Tene Yoshin Goro, we all found in Dangoria Canada, Sari, Nangan Bau, Konesega, Yoshin Yonjima, Ogula, Gomanga, Biazagi, when we come in, Nazet, Dongan, and South Penirawa. The Yoshin would need to be my wing with Gansom Chipu, Mulin Tarimele, Kayoma, John David Washington, Robert Pattinson, Elizabeth Debicki, who was born in the U.S. John David Washington, CIA, Talay, Agent Union, the U.S. ဘီရောကမ်းလှမ်းတဲ့တာဝန်ကိုယူခဲ့တာနဲ့ဇလန်းစင်ထားပါတယ်။လက်ရှိကပ်ပီးအခြေအနေတွေအကန့်အသတ်တွေကြောင့်ဒီကရုံတင်ရင်ရုံတင်ဝင်ငွေကောင်းဖို့မျှော်မှန်းရခက်ခဲပါတယ်။ဒါမဲ့လည်းအခုမျှော်လင့်ထားတာတဲ့ပို့ပြီးတော့ကောင်းနေပြီးတော့အခုရလဲအရာအတော်လေးကျေနပ်ဖို့ကောင်းတဲ့အဖွဲ့မယ်လို့ Warner Brothers ရုပ်ရှင်ပြသမှုတစ်ခုနဲ့တစ်ခုကြောင့်မှာရုံကိုအသေးချာတန်းစဉ်ရှင်းလင်းတာတွေနဲ့ပုံမှန်အဖြစ်ရုံတွင်းမှာရှိမဲ့ပြည့်တဲ့ကိုငါးဆယ်ရာခိုင်နှုန်းလောက်ပဲလက်ခံပြရတာတွေရှိပါတယ်။ရုပ်ရှင်ဈေးကွက်အကြီးဆုံးဖြစ်တဲ့အမေရိကန်နဲ့တရုတ်တို့မှာဒီသတင်းမှာမှာတဲ့ရုပ်ရှင်ကားကိုပြသပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်အစုံကြည့်ခြင်းနဲ့ဆိုရင်ရုပ်မြင်သံ နိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။နိုင်ငံသားရဝပြောရေးအတွက်ဆောင်ကျင်းပေးခဲ့ကြတဲ့အလုတ်သမားတို့ကိုဂုဏ်ပြုတဲ့အနေနဲ့နှစ်စဉ်စက်တင်ဘာလရဲ့ပထမဆုံးကြားရောက်တဲ့တနင်္လာနေ့ကိုအလုတ်အားလိုက်ရဲ့အဖြစ်သတ်မှတ်ထားပါတယ်။နယူးယောက်မြို့မန်ဟတ်တန်အရပ်မှာ1882ခုနှစ်စက်တင်ဘာလ5ရက်နေ့ကအမျိုးသားနဲ့အမျိုးသမီး1000ကျော်ဟာအလုတ်သမားနေ့ကိုဂုဏ်ပြုတဲ့အနေနဲ့ခြိတက်ပွဲကျင်းပခဲ့ကြပါတယ်။အလုတ်သမားတွေအတွက်တင့်တော်ကောင်းမွန်တဲ့လုပ်ငန်းခွင်အခြေအနေဖန်တီးရေးအလုတ်ချိန်တိုးတောင်းရေးလုံလောက်တဲ့လုပ်ခတိုးပေးရေးစတဲ့အချက်တွေတောင်းဆိုခဲ့ကြတဲ့အလုတ်သမားတို့ကိုဂုဏ်ပြုတဲ့အနေနဲ့နယူးယောက်ပြည်နယ်ဗဟိုအလုတ်သမားသမဂ္ဂကမ္မကထလုပ်ပြီးဒီချီတက်ပွဲကိုဆင်နွှဲခဲ့တာဖြစ်ပါတယ်။ အဲ့ဒီနေ့ဟာအလုသမားတွေကိုဂုံပြူကြတယ်ဆိုပေမဲ့တရက်စာလှုပ်အားကအဆုံးရှုံးခံအနစ်နာခံပြီးခြိတက်ပွဲပါဝင်ဆင်နွှဲခဲ့ကြရတာဖြစ်ပါတယ်သူတို့တွေပင်ပင်ပန်းပန်းအလုလုကြရတဲ့အတွက်နစ်နာမှုတွေကိုရတဲ့နဲ့ယော်ကြေးရဖို့တန်ဋိဌံအခိုင်အမာချထားတယ်ဆိုတာပြသဖို့အတွက်ခြိတက်ပွဲပါဝင်ခဲ့ကြရတာဖြစ်ပါတယ်ဒီနှစ်မှာတော့ COVID-19 ကပ်ရောဂါအလုလုတဲ့ပြည်သူတွေအတွက်စိန်ခေါ်မှုအသစ်တွေကိုဖန်တီးလိုက်တာကြောင့်အလုသမားတွေဟာဘယ်တော့မှမကြုံခဲ့ဘူးတဲ့ပြဿနာတွေနဲ့ရင်ဆိုင်နေကြရပါတယ်ကိုရိုနာဗိုင်းရပ်စ်မပြန့်ပွားအောင်ကာကွယ်တဲ့အနေနဲ့တန်းနဲ့ခြိတဲ့ပြည်သူတွေအိမ်ကနေအလုလုနေကြရသလိုတိမ့်နဲ့ခြိတဲ့ဝန်ထမ်းတွေကလည်းယောဂါကိုတိုက်ဖြတ်ရေးရှေ့တန်းထွက်အလုလုနေကြရပါတယ်အရေးပေါ်ဝန်ထမ်းတွေနဲ့ကျန်းမာရေးဝန်ထမ်းတွေဟာနာမကျန်းဖြစ်သူတွေနဲ့အသေးအတန်လူနာတွေကိုကုသပြုစုပေးဖို့အန်ဒီရဲ့ကြာအလုလုနေကြရပါတယ်။ကျမ်းမာရေးဝန်ထမ်းတွေဟာသူတို့ရဲ့မုံမြတ်တဲ့အလုပ်အတွက်အသက်ကိုပဓာနာမထားဘဲအနစ်နာခံနေကြပါတယ်။နိုင်ငံလည်ပတ်မှုအရှိန်ရပ်မသွားရအောင်နောက်ထပ်တန်းနဲ့ချီတဲ့ပြည်သူတွေအလုလုနေကြရတာရှိပါသေးတယ်။အဲ့ဒီထဲမှာအများစုကလောက်ခလာစားနည်းနည်းပဲရတဲ့အလုပ်သမားတွေဖြစ်ပါတယ်။စိုက်ပျိုးစရာတွေကဆက်လုပ်ကြရမှာဖြစ်တယ်လို့ဖြန့်ပြူးတာရောင်းချတာတွေလုပ်နိုင်မှသာတခြားလူတွေစားစရာရှိမှာဖြစ်ပါတယ်။ဒီလိုပါပဲစားရိုက်ကလည်းနိုင်ငံတော်ကစားရိုက်လက်ခံရွေးချယ်ပြီးစားရိုက်ဝေငှပေးနိုင်မှဖြစ်ပါတယ်။အားလုံးဘေးကင်းအသက်ရှင်သန်ရေးအတွက်နိုင်ငံတော်ကိုရိုနာဗိုင်းရပ်စ်မပြန့်ပွားရေးကာကွယ်ရေးဆေးဝါးနဲ့ကာကွယ်ရေးပစ္စည်းတွေအလုံးအလောက်ရအောင်နီလန်းရှာစီစဉ်နေကြတဲ့နိုင်ငံခေါင်းဆောင်တွေရဲ့အခန့်ကဏ္ဍလိုပါပဲဓာတ်အားပေးစက်ရုံတွေနဲ့ရေတန့်စင်ဖြန့်ပြူးရေးစက်ရုံကအလုံသမားတွေရဲ့အခန့်ကဏ္ဍအရေးကြီးပါတယ်။အခုလိုလိုအပ်နေချိန်မှာတိုက်ခိုက်လို့မရနိုင်တဲ့အမေရိကန်ပြည်ထောင်စုရဲ့ကြန့်ခိုင်တဲ့စွမ်းပကားကိုကဘာကြီးကိုထပ်ပြီးတက်တည်ပြလိုက်တယ်လို့သမ္မတဒေါ်နယ်ထရန့်ဖာပြောဆိုလိုက်ပါတယ်။တရဲကောင်းတွေကနိုင်ငံတော်ဝန်တိုက်ပွဲဝင်ခဲ့ကြပါတယ်။ဆရာဝန်တွေနဲ့သူနာပြုတွေဟာအတက်နိုင်ဆုံးအသက်တွေကယ်ဆယ်နိုင်ဖို့ညပေါင်းများစွာအိပ်ပျက်ခံခဲ့ကြပါတယ်။ပြည်သူတွေစားစရာဖူလုံအောင်လယ်သမားတွေကုန်တင်ရင်မောင်းနေနဲ့ကုန်စုံဆိုင်ဝန်ထမ်းတွေကအလုပ်တွေဆက်လုပ်နေကြပါတယ်။မိသားစုတွေအိမ်နီးချင်းတွေနဲ့အချင်းချင်းရိုင်းပင်းကြသလိုအတိုင်းအဝိုင်းတစ်ခုလုံးစီးလုံးညီညွတ်စွာဒီကတ်ယောဂါဇုံးကိုနိုင်အောင်ကြိုးစားပြီးကာကွယ်နေကြပါတယ်လို့ဆိုပါတယ်။သူတို့တွေကတ်ယောဂါကာလအတွင်းကာကွယ်ရေးဆောင်ရွက်နိုင်ခဲ့တာတွေအသက်တွေကယ်ဆယ်နိုင်ခဲ့တဲ့အရေးအတွက်တွေဟာနိုင်ငံနဲ့ပြည်သူတွေအတွက်လေးစားပွေရာဂုဏ်ပြုထိုက်သူတွေဖြစ်ပါတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ဖာပြောဆိုလိုက်ကြောင်းပါခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ။မှတ်ချက်ပေးလို့ရင် Editorials VOA Washington DC 20237 USA ကိုစာရိုက်သားပေးပို့နိုင်ပါတယ်။ www.voanews.com/editorials ကိုလည်း email နဲ့ပေးပို့နိုင်သလို2026193943ကိုလည်း fax နဲ့ပေးပို့နိုင်ပါတယ်ခင်ဗျာ။
စက်တင်ဘာလ9ရက်တနင်္လာနေ့အတွက် VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျမစုမျက်မောင်ကတလှည့်ပြောပါအောင်မယ်ရှင်။ရုရှားအစိုးရအထက်အခံအလက်ဆီနာဗယ်နီအစိတ်ခတ်ခံခဲ့ရတာကြောင့်ရုရှားနိုင်ငံနဲ့ဂျာမနီနိုင်ငံကိုတွေ့တမ်းမဲ့သဘာဝတမ်းွေပိုင်လိုင်းစီမံကိန်းကိုဖျက်ဖို့အတွက်ဂျာမနီနိုင်ငံကထိတ်တန့်နိုင်ငံရေးသမားတွေဝင်ကြီးချုပ်အန်ဂလာမာကဲလ်ကိုတောင်းဆိုခဲ့ကြပါတယ်။ရုရှားအထက်အခံကိုလှုပ်ချမ်းဖို့ကြိုးစားမှုအပေါ်ဂျာမနီအနေနဲ့ဘာမှမဖြစ်သလိုနေလို့မရပဲဒေါ်လာတန်းထောင်ချီကုန်ကြမဲ့ Nord Stream 2 pipeline စီမံကိန်းကိုဖျက်ပြီးတော့ရုရှားရဲ့လုံရက်ကိုလက်မခံဘူးဆိုတာပြသတဲ့နယ်လို့ဂျာမနီထိတ်တန့်နိုင်ငံရေးသမားတွေကပြောပါတယ်။လောလောဆယ်ဘာလင်မြို့တော်ကဆေးရုံတစ်ခုမှာကူတက်မှုခံယူနေတဲ့မင်းမျောနေစေအတိုက်အခံနဗာနီကိုရုရှားအစိုးရကအစိတ်ခတ်လှုပ်ကြံဖို့စူးစမ်းခဲ့တယ်လို့ဂျာမနီနဲ့တခြားနောက်နိုင်ငံအစိုးရတွေကပြောနေပေမဲ့ရုရှားအစိုးရကတော့ဒီဆွဆွဲချက်တွေကိုငြင်းဆန်နေပါတယ်။အိန္ဒိယနိုင်ငံမှာ COVID-19 အတည်ပြုလူနာအရေအတွက်ဟာဘရာဇီးလ်နိုင်ငံထက်ကိုပိုများသွားပြီဖြစ်လို့ကမ္ဘာမှာအတည်ပြုလူနာဒုတိယမြောက်အများဆုံးနိုင်ငံဖြစ်သွားပါတယ်။ဒီကနေ့တင်းနှာနေတရက်ထဲအတည်ပြုလူနာ9802ယောက်စံချိန်တင်ရှိတယ်လို့ကျန်းမာရေးဌာနကထုတ်ပြန်ပါတယ်။ဒါကြောင့်အိန္ဒိယမှာစုစုပေါင်းအတည်ပြုလူနာ4.2 million ကျော်ရှိသွားပါပြီ။အင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်ကပင်လယ်ကမ်းခြေတစ်ခုကို4000ရိုဟင်ဂျာ300နီးပါးယောက်လာတဲ့အတွက်ကယ်တင်ထားတယ်လို့အင်ဒိုနီးရှားအနာဘိုင်းတွေကပြောပါတယ်ဆက်လီတစည်းနဲ့အူဂျွန်ဘလန်ကန်ချီကိုရောက်လာတဲ့ရိုဟင်ဂျာတွေကိုဒေသခံတွေတွေ့ရှိတာကြောင့်တာဝန်ရှိသူတွေကိုအကြောင်းကြားခဲ့တာဖြစ်တယ်လို့ဘန်ဒါဆက်တီခရိုင်ရဲချုပ်ကပြောပါတယ်ဆက်လီနဲ့ရောက်လာသူစုစုပေါင်း298ယောက်ဖြစ်ပြီးတော့အမျိုးသမီး181ယောက်ကလေး14ယောက်ပါတယ်လို့သူကပြောပါတယ် ကိုဗစ်ကရောဂါဆိုးရိမ်မှုရှိနေချိန်မှာသူတို့ကိုလောလောဆယ်ယာယီနေရာချထားပေးတယ်လို့လော့ဆာမာဝေမြို့ချက်ချင်းဒီအဖွဲ့အကြီးကပြောကြားပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီအထိဝါရှင်တန်မြို့ရွာကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်ရှင်။အခုတနင်္လာနေ့ညအတွက်ရေဒီယိုအသံလွှင့်မှုကတော့ဒီလောက်ပါပဲ။VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မဆင်ရမှာပါရှင်
This program has come to you from the Voice of America, Washington.